Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ပြေကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇွန်လ19ရက်စနေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်ပါရှင်ဒီကနေ့မနက်ဖြန်သတင်းတွေကိုတော့ကျွန်မနောင်လောင်နဲ့ကိုညံဝင်းအောင်ကပဲတင်ပြပေးမှာပါ။ယူကရိန်းကိုဥရောပသမဂ္ဂ EU အဖွဲ့ထဲမှာပထမအဆင့်အဖွဲ့ဝင်လောင်းအဖြစ်ဥရောပကောင်စီကအကြံပြုလိုက်ပါပြီ။ယူကရိန်းအရေးအတွက်ရုရှားသတင်းသမားတယောက်သူ့နိုဘယ်ဆုကိုလေလံတင်ရောက်ပြီးတော့ကူညီတော့မှာပါ။ဥရုယာတီပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနဲ့စွမ်းအင်ကဏ္ဍအလုံးချုပ်စိတ်ချမှုရှိအတွက်စီးပွားရေးအင်အားကြီးနိုင်ငံတွေကနှဆတိုးလုပ်ကဲမှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်။
โอเคပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့နောက်မှာတော့သတင်းပေးပို့ချက်တွေကိုတင်ပြတဲ့အခါအိန္ဒိယနယ်စပ်ရောက်စစ်ပြေးဒုက္ခသည်တွေကိုမီဇိုရမ်ပြည်နယ်အစိုးရကဘယ်လိုကူညီနေပါသလဲ
ဒီကတော့ဒီမီဇိုရမ်မှာရောက်နေတဲ့ဒီမြန်မာစစ်ပြေးရှောင်ပြည်သူတွေပေါ့နော်သူတို့ကျဲပုံကျက်ကနေဒုက္ခတွေအပြိမပြုတ်ကပ်ရပေါ့နော်အဲ့ဒါကိုသူတို့က
သတင်းတွေအပြိမပြေစုံကိုနားဆင်ရဖို့ရှိပါတယ်တခါရှမ်းနဲ့ကယားပြည်နယ်ဘက်မှာစကားစတက်တွေနဲ့ PDF တက်တွေလနဲ့ချီတိုက်ပွဲဖြစ်ပွားနေတာရဲ့နောက်ဆက်တွဲအခြေအနေသတင်းပေးပို့ချက်နဲ့စစ်ကောင်စီရဲ့စီမံခန့်ခွဲမှုအားနည်းချက်တွေအပေါ်လုပ်ငန်းရှင်ကြီးတွေစိုးရိမ်နေကြတဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ
ယူကရိန်းကိုဥရောပသမဂ္ဂ EU အဖွဲ့ထံမှပထမအဆင့်အဖွဲ့ဝင်လောင်းအဖြစ်ဥရောပကောင်စီကအကြံပြုခဲ့တဲ့အတွက်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကဝမ်းသာအားရဖြစ်နေချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ကရောအနောက်နိုင်ငံတွေကိုဝေဖန်ပြစ်တင်ပြီးရုရှားအပေါ်ချမှတ်ထားတဲ့တံခါးပိတ်ဆို့မှုကမိုက်မဲတဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်ယူကရိန်းအနေနဲ့ EU အဖွဲ့ဝင်ဖြစ်လာရင်လည်းသူ့အတွက်ပြဿနာမရှိဘူးလို့လည်းသမ္မတပူတင်ကပြောပါတယ်။အနောက်နိုင်ငံတွေဟာမောက်မားတဲ့ကိုလိုနီတွေဖြစ်တယ်လို့ Saint Petersburg မြို့မှာတောက်ကြနေကကျင်းပတဲ့ CYA Forum မှာသမ္မတပူတင်ကဆွဆွဲပြောဆိုသွားသလိုအနောက်နိုင်ငံကရုရှားကိုတန်ခတ်ပိတ်ဆို့ပြီးတော့ချေမှုန်းဖို့ကြိုးစားနေကြတယ်လို့လည်းပြောပါတယ်။ယူကရိန်းစစ်ပွဲကိုလည်းအထူးစစ်ဆင်ရေးဆင်နွှဲမှုအဖြစ်ပြောဆိုနေတဲ့သမ္မတပူတင်ကတိုက်ပွဲတွေဆက်ရှိနေအောင်မယ်လို့လည်းပြောပါတယ်။လက်တလုံးမှာချိန်ချမှုတွေနဲ့အန္တရာယ်တွေတိုးပြီးတော့ရင်ဆိုင်နေရတဲ့အတွက်ရုရှားဘက်ကမတတ်တာပဲလိုအပ်လို့အထူးစစ်ဆင်ရေးဆင်နွှဲရတာပါလို့လည်းသမ္မတပူတင်ကပြောဆိုတော့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်ဒေသတွင်ရုရှားတပ်တွေကျူးကျော်စစ်ဆင်နွှဲနေချိန်မှာသမ္မတပူတင်ရဲ့အခုလိုပြောဆိုချက်ထွက်လာတာပါ။ယူကရိန်းစစ်ဘက်ကလည်းနိုင်ငံအရှေ့ပိုင်းကအဓိကကျတဲ့ Stoviex နဲ့ Severodonetsk မြို့ကိုရုရှားတပ်တွေဆက်ပြီးတော့တိုက်ခိုက်နေတယ်လို့တောက်ကြနေမှာပြောပါတယ်။ Severodonetsk မြို့နဲ့အနီးကရွာတွေဟာယူကရိန်းတပ်တွေဆက်ပြီးထိန်းချုပ်ထားတဲ့ Luhansk ဒေသထဲကနောက်ဆုံးနေမြေတွေဖြစ်ပါတယ်။
ရုရှားသတင်းစာဆရာတဦးလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးလည်းဖြစ်တဲ့ဒီမီထရီမူရာတော့ဖ်ကယူကရိန်းဒုက္ခသည်တွေကိုကူညီနိုင်ဖို့သူပိုင်ဆိုင်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုကိုလေးလံတင်ရောင်းချမှာဖြစ်ပါတယ်။မူရာတော့ဖ်ဟာရုရှားအစိုးရကိုဝေဖန်ရေးသားလေးရှိတဲ့နိုဗိုယာဂေးဇက်သတင်းစာရဲ့ဝိုင်းရင်အက်ဒီတာချုပ်လည်းဖြစ်ပါတယ်။အဲ့ဒီသတင်းစာကိုတော့အရင်ဆိုဗီယက်သမ္မတဟောင်းဖြစ်တဲ့မီခေးလ်ဂော်ဘာချော့ဖ်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုကျင်းဝေတွေနဲ့1993ခုနှစ်မှာစတင်တည်ထောင်ခဲ့တာပါသဘောထားကွင်းလွှမ်းမှုတွေကိုရေးသားတင်ပြနေတဲ့အပေါ်အစိုးရကတင်းကျပ်စွာထိန်းချုပ်တာကိုနိုဗာယာဂေဇက်သတင်းစာကနှစ်ပေါင်းများစွာကြမ်းကြမ်းခံရင်ဆိုင်လာခဲ့ပေမဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအစိုးရအပေါ်မှာဝေဖန်ရေးသားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မတ်လတည်းမှာအဲ့ဒီသတင်းစာရဲ့အွန်လိုင်းစာမျက်နှာနဲ့ပုံနှိပ်ထုတ်ဝေမှုကိုရပ်ဆိုင်းခဲ့ပါတယ်ယူကရိန်းပြည်သူတွေရဲ့အနာဂတ်ကိုဖျက်ဆီးပစ်ဖို့ရုရှားကလှုပ်ချင်ပေမဲ့ဒုက္ခသည်တွေစီမှာအနာဂတ်ဆက်ရှိနေသေးတယ်ဆိုတာကိုကျွန်တော်တို့ဝိုင်းပြီးပြသရမှာဖြစ်တယ်လို့မူရာတော့ဖ်ကပြောပါတယ်။လူသားချင်းစီလုံးညီညွတ်မှုကိုလည်းပြဖို့လိုတယ်လို့ဆိုပါတယ်။ဒီမူရာတော့ဖ်ရဲ့နိုဘယ်ငြိမ်းချမ်းဆုကို Heritage လေးလံကုမ္ပဏီကဇွန်လ20ရက်ကမ္ဘာဒုက္ခသည်များနေ့မှာလေးလံတင်မှာဖြစ်ပါတယ်ဗျာ။
ဥရုယာတီပြောင်းလဲဖောက်ပြန်မှုတက်ဖြစ်ရင်းနဲ့စွမ်းအင်ကဏ္ဍလုံခြုံစိတ်ချမှုရရေးအတွက်တရုတ်နဲ့အခြားစီးပွားရေးအင်အားကြီးနိုင်ငံတွေကနှဆတိုးလုပ်ကင်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်
။ Russia's brutal and unprovoked assault on its neighbor Ukraine has fueled a global energy crisis.
ရုရှားကသူ့အိမ်နေချင်းယူကရိန်းကိုတွားပြီးတော့ကြိုကြောစစ်ဆင်းနေတဲ့အတွက်ကမ္ဘာစွမ်းအင်ကဏ္ဍမှာအကျပ်အတည်းဆိုင်နေပါတယ်။ဒါကြောင့်လုံချုံစိတ်ချပြီးတော့ရေရှည်တည်မြဲတဲ့စွမ်းအင်မျိုးရအောင်တိုးပြီးတော့ဆောင်ရွက်ဖို့လိုပါတယ်လို့တောက်ကြနေကတတိယအကြိမ်ဖြစ်အွန်လိုင်းကနေကျင်းပတဲ့ MEF ထိပ်သီးစီးပွားရေးဆိုင်ရာဆွေးနွေးပွဲမှာသမ္မတဘိုင်ဒန်ကပြောသွားတာပါ။ကမ္ဘာပူနေမှုဖြစ်စေတဲ့မိသိန်းတန်းငွေထုတ်လုပ်မှုအများဆုံးလျှော့ချကြပြီးတော့ရင်းတွေလုပ်ငန်းတွေကနေထွက်တဲ့ဖလုံအိမ်တန်းငွေကို၃ညအထိလျှော့ချရေးဆိုတဲ့ရည်မှန်းချက်ကိုဆွဲကမ်းကြဖို့လဲတိုက်တွန်းသွားပါတယ်။တန့်ရှင်းစွမ်းအင်ထုတ်ရေးအဆင့်မြင့်နေပညာတွေဆက်ပြောရေးလုပ်ငန်းတွေကညဉ့်ညမ်းလေတုထုတ်လုပ်နေတာတွေလျှော့ချဖို့စားနပ်ရိက္ခာလုံလောက်မှုရှိအောင်ဓာတ်မြေဩဇာသစ်တွေတီထွင်ထုတ်လုပ်ပြီးတော့စီးပွားဖြစ်အများဆုံးထုတ်လုပ်နိုင်ဖို့ဒေါ်လာဘီလျံ90အထိစုပေါင်းသုံးစွဲကြဖို့လဲတိုက်တွန်းသွားပါတယ်။တောက်ချာနေကကျင်းပတဲ့ MEF စီးပွားရေးညှိလခန်းဟာအီဂျစ်မှာနိုဝင်ဘာလကျရင်ကျင်းပမယ် COP27 ဥဒုယာတိညှိလခန်းမတိုင်ခင်ကမ္ဘာကောင်းဆောင်တွေအများဆုံးစုဝေးပြီးတော့ဥဒုယာတိအရေးဆွေးနွေးကြတဲ့ညှိလခန်းတစ်ခုလည်းဖြစ်ပါတယ်။
အင်တာနက်မှာအချက်လက်တွေကိုဖောက်ချခဲ့တဲ့ WikiLeaks website တည်ထောင်သူ Julian Assange ကိုဒုရှုလုံးမှုစွပ်စွဲချက်နဲ့အမှုရင်ဆိုင်ဖို့ American ပြည်ထောင်စုထံလွှဲပြောင်းပေးရေးပြည်တွင်းအစိုးရကတောက်ကြနေမှာလက်ခံလိုက်ပါတယ်။တမိုင်းဝင်အဆုံးဖြတ်ချက်ဖြစ်ပေမဲ့လည်းဆယ်စုနှစ်ကြာအမှုဟာအဆုံးသတ်မဲ့အလားအလာတော့မတွေ့ရသေးပါဘူး။အကျိုးဆောင်ရှိနေတွေကတော့အဆုံးဖြတ်ချက်ကိုခြေပသွားမှာဖြစ်ကြောင်းပြောဆိုထားပြီးအယူခံတင်ဖို့14ရက်အချိန်ရမှာဖြစ်ပါတယ်။ထိတ်တန့်လျော့ဝဲသတင်းတွေကို website မှာဖောက်ချခဲ့တဲ့အတွက်အမှုရင်ဆိုင်ဖို့အဆန့်ကို American လွှဲပြောင်းပေးမဲ့အမိန့်ကိုတော့ဒီဗီဒိန်ပြည်ထောင်ဝန်ကြီး Pretty Patel ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ။တရှုမှုဆွဲချက်18ခုကွန်ပျူတာကိုတလွဲအသုံးချမှုနဲ့အမှုရင်ဆိုင်ဖို့ American ကိုလွှဲပြောင်းပေးနိုင်ကြောင်း AP လာတဲ့ဗီဒိန်တရားရုံးကဆုံးဖြတ်ပြီးတဲ့နောက်ပြည်ထောင်ဝန်ကြီးကအခုလိုနောက်ဆုံးမှာအမိန့်ထုတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ဒီ WikiLeaks တီထောင်သူရဲ့ website ကနေဖောက်ချခဲ့တာကြောင့်တချို့လူတွေအသက်အန္တရာယ်နဲ့ကြုံရတဲ့အထိဖြစ်ခဲ့ရပါတယ်။အဆန့်ကိုတော့အခြားအမှုတစ်ခုမှုမှာအာမခံဖောက်ပြဲမှုအတွက်ဗြိတိရှအာဏာပိုင်တွေကဖမ်းဆီးပြီးလန်ဒန်မြို့ကလုံခြုံရေးအဆင့်မြင့်တဲ့ထောင်တစ်ခုမှာ2019ခုနှစ်တုန်းကထိန်းသိမ်းခဲ့တာပါ။ဒီမတိုင်ခင်မှာတော့အတ္တမပြုခြင်းမှုလိမ်မိုင်းဆိုင်ရာစော်ကားမှုတွေနဲ့ဆွီဒင်နိုင်ငံမှာအမှုရင်ဆိုင်မှုလွှဲပြောင်းပေးခံရမှာကိုတင်းချောင်ပြီးလန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာခိုးလုံနေခဲ့ပူပါတယ်ခင်ဗျာ
Pure American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12133540 kHz 8433 551 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ငားအလွန်အကျွံဖန်စီရာကိုကန့်သတ်ဖို့ဖွံ့ဖြိုးဆဲနိုင်ငံတွေမှာ COVID-19 ကာကွယ်ဆေးကြဲကြဲပြန့်ပြန့်ထုတ်လုပ်နိုင်ဖို့စာနာရိက္ခာဖူးလုံဖို့နဲ့တသက်28နှစ်ရှိပြီဖြစ်တဲ့အဖွဲ့အစည်းကြီးကိုပြန်လည်ပြင်ဆင်ဖွဲ့စည်ဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အစည်းအဝေးပေါ်မှာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ဝင်နိုင်ငံတွေကအချိန်အနည်းဆွေးနွေးခဲ့ကြပြီးတဲ့နောက်သဘောတူညီမှုရခဲ့ကြပါတယ်
။ The package of agreements you have reached will make a difference to the lives of people around the world.
အခုရလိုက်တဲ့သဘောတူညီမှုတွေကြောင့်ကမ္ဘာတစ်ပါးလုံးကလူအတော်များများရဲ့လူမှုဘဝတွေမှာအပြောင်းအလဲတွေဖြစ်လာပါလိမ့်မယ်လို့ WTO ညွှန်ကြားရေးမှူးချုပ်နာဂိုစီအိုကိုရိုဝီဇာလာကပြောဆိုသွားတာပါရာစုနှစ်တစ်ခုမှာတစ်ချိန်လောက်သာပေါပောက်တက်တဲ့ကာယောဂါပေးကြောင်းလူသားမောင်းများစွာအသက်ဆုံးရှုံးနေရတဲ့အချိန်လည်းဖြစ်တယ်လို့ယူကရိန်းပေါ်ရုရှားကကြွကြော်စစ်ဆင်နွှဲနေချိန်မှာ WTO ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုကျင်းပတာပါ WTO အဖွဲ့ဝင်နိုင်ငံအလုံး80ပူးပေါင်းဆောင်ရေးဆိုတဲ့စစ်ခွန်အားတွေနဲ့ညွှန်ကြားရေးမှူးချုပ်ကညီလာခံကိုအဆုံးသတ်ခဲ့ပါတယ်အဖွဲ့ဝင်164နိုင်ငံရှိတဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးကအကြောင်းအရာတစ်ခုကိုအများဆန္ဒနဲ့ဆုံးဖြတ်ရတာပါတဘာဝပဝန်ကျင်အရေးနဲ့ပတ်သက်ပြီးတော့ WTO အဖွဲ့ဝင်နိုင်ငံအားလုံးပထမဆုံးတခဲနဲ့သဘောတူညီမှုရခဲ့ကြတာဖြစ်တယ်လို့လည်းညွန်ကြားရေးမှူးချုပ်နာကိုစီဝီဒလာကပြောပါတယ်
။အမေရိကန်ပြည်ထောင်စုမှာနိုးဆိုးအရွယ်နဲ့မူကြိုအရွယ်ကလေးတွေကိုပထမဆုံးအကြိမ်ဖြစ်ကိုဗစ်ကာကွယ်ဆေးထိုးခွင့်ပြုလိုက်တာကြောင့်အစောဆုံးရှေ့သတင်းပတ်ထဲမှာပထမဆုံးဆေးထိုးခွင့်ရတော့မှာပါ။ Moderna နဲ့ Pfizer ကုမ္ပဏီတွေကထုတ်တဲ့ကွာကွယ်ဆေးကို9နှစ်အောက်ကလေးတွေအတွက်အသုံးပြုဖို့အကြံပေးအဖွဲ့ကတခဲနဲ့ထောက်ခံချက်ပေးလိုက်ပြီးတဲ့နောက်American အစားအစာနဲ့ဆေးဝါးကုကဲမှုဌာန FDA ကခွင့်ပြုလိုက်တာပါအခုခွင့်ပြုလိုက်တာကြောင့်အသက်5နှစ်အောက် American ကလေးငယ်18တန်းလောက်ကာကွယ်ဆေးထိုးခွင့်ရမှာဖြစ်ပါတယ် FDA ရဲ့ခွင့်ပြုမိန့်ထွက်လာပြီးတော့နိုင်ငံတော်ပြည်နယ်တွေကကြိုတင်မှားထားတဲ့ကာကွယ်ဆေးတွေကိုစတင်ဖြန့်ဝေနိုင်ဖို့အတွက်ကုမ္ပဏီတွေလှုပ်ဆောင်နေကြပါပြီ FDA ကခွင့်ပြုပြီးတဲ့နောက် CDC ကာကွယ်ရေးဌာနကဒီသတင်းပတ်ကိုမှနောက်ဆုံးအဆင့်ခွင့်ပြုမိန့်ကိုပေးမှာဖြစ်တယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
တရုတ်နိုင်ငံတွင်မှာပဲပုံစံဆွဲပြီးတော့တိစောက်ထားတဲ့တရရအချိန်မြောက်ပြည်တွင်းဖြစ်တရုတ်လေယာဉ်တင်တင်ပေါ်ဖူရန်ကိုကျွန်းလ18ရက်နေ့ကရေးချလိုက်တဲ့အကြောင်းတရုတ်အစိုးရသတင်းမီဒီယာတွေကဖော်ပြပါရယ်တရုတ်စစ်တပ်ကိုခင်မီအောင်ဆက်လက်တိစောက်နေတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုအပါအဝင်ပြိုင်ဘက်အင်အားကြီးနိုင်ငံတွေကိုတရုတ်ကပြသလိုက်တာဖြစ်ပါရယ်တိစစ်တင်ပေါ်ကြီးတရားဝင်နာမည်ပေးလိုက်ပြီးစတင်ဖွင့်လှစ်တဲ့အခမ်းအနားကိုတော့ရှန်ဟိုင်းမြို့ကဂျန်နန်တင်ပေါ်စိတ်မှာတောက်ကြနေကကျင်းပတာပါတင်ပေါ်ကြီးကိုရောင်စုံဖဲချိုးတွေနဲ့အလားဆင်ပြီးတော့ရှမ်ပိန်ပလင်းတွေဖောက်ရောင်စုံမီခိုလုံးကြီးတွေလှုပ်ပြီးတော့မိသက်ပိုက်တွေနဲ့ပါထိုးပြီးတော့ဆင်းရဲခဲ့တာပါတရုတ်ရည်တတ်တာအများအပြားကလည်းတင်မောထိတ်ဦးမှာတန်းစီပြီးတော့နိုင်ငံတော်သချင်းကိုတည်ဆိုခဲ့ကြပါတယ်အခမ်းအနားကိုတရုတ်ဗဟိုစစ်ကော်မရှင်ဒူဥက္ကဋ္ဌယူရီလန်အပါအဝင်အကြီးအကဲအရာရှိတွေတက်ရောက်ကြပါတယ်တင်မောကြီးပေါ်မှာတော့စစ်လေရင်တွေနဲ့စစ်လေရင်တွေအရှိန်နဲ့ထိုးတက်ပြန်တန်းသွားလို့ရတဲ့စနစ်နဲ့ပြည်လန်းချောင်းရှိကြီးအပြစ်ပါတဲ့အကြောင်းအစိုးရသတင်းတွေကလည်းဖော်ပြပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီရက်ပိုင်းနဲ့စတိုက်မုတ်တုံမိုးရွာသွန်းခဲ့တာကြောင့်နိုင်ငံအရှိမြောက်ပိုင်းမှာအကြီးအကျယ်ရေလွှမ်းမိုးမှုဖြစ်ပြီးဒေသခံတွေပိတ်မိနေတယ်လို့တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်ဆူလက်နဲ့ဆူနန်ကန်ခရိုင်တွေမှာရှိတဲ့အဓိကမြစ်ချောင်းတွေရေရှမ်းတာဖြစ်ခဲ့တယ်လို့မိုးလေဝသစောင့်ကြည့်ရေစင်တာကသတင်းထုတ်ပြန်ထားပါတယ်အဲဒီကဒေသတစ်ခုလုံးမှာလျှက်စစ်မီးတွေပြတ်တောက်နေပြီးစာသင်ကျောင်းအားလုံးနီးပါးကိုကယ်ဆယ်ရေးစင်တာတွေအဖြစ်ပြောင်းလဲအသုံးပြုနေရပါတယ်လေရင်ပြေးလမ်းမှာရေလွှမ်းမိုးနေတဲ့အတွက်အိုစမီနီနိုင်ငံတကာလေဆိပ်ကလေရင်ခရီးစဉ်တွေကိုယာယီရပ်ဆိုင်းလိုက်ပြီဖြစ်ပါတယ်။ရေပြေးတုတ်ကတဲ့တွေကိုကယ်တင်ဖို့အစိုးရကဘင်္ဂလားဒေ့ရှ်စစ်သည်တွေကိုဖြန့်ကျက်ချလာပါတယ်။ဒါအပြင်နိုင်ငံတွင်းအများဆုံးရှိတဲ့အလေတန်းကျောင်းတွေရဲ့ဇွန်လ19ရက်မှာဖြည့်ဆွေရမယ့်ဆောင်းမင်းပွဲတွေကိုရက်အကန့်အသတ်မရှိရွှေဆိုင်းလိုက်ကြောင်းပညာရေးဌာနကကြေညာထားပါတယ်ခင်ဗျာ။အထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးနားဆင်ရမှာကတော့စကိုင်းဘက်ကနဲ့ရှမ်းပြည်နယ်ဘက်ကအခြေအနေတွေပဲဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ဒီရှမ်းပြည်နယ်ကြားပြည်နယ်ဘက်မှာစစ်ပွဲတွေကစစ်ကောင်စီတပ်တွေနဲ့ PDF တပ်တွေကြားမှာလာနေချီတိုက်ပွဲဖြစ်ပွားနေပါတယ်ဒီလိုမျိုးတိုက်ပွဲတွေရဲ့အကျိုးဆက်ကြောင့်ကျွန်တော်တို့အခုဒီဒုက္ခသည်တွေထွက်ပြေးတင်းရှောင်မှုတွေကလည်းတိုးလာနေပါတယ်အခက်အခဲတွေလည်းရင်ဆိုင်နေရတာပါဒီအကြောင်းကိုတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ဗျာ
စစ်အာဏာသိမ်းပြီးနောက်လက်နက်ကင်တော်လှန်မှုတွေဖြစ်ပေါ်လာခဲ့တာမှာကြားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်တွေအကြား2022ခုနှစ်မေလလောက်ကတည်းကတိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီအချိန်ကတည်းကဒေသခံအများအပြားစစ်ဘေးလွတ်ရာပြေးရှောင်နေကြရတာအခုဆိုရင်တစ်နှစ်ကျော်နေပြီးနေရက်လည်းမပြောင်းနိုင်ကြသေးပါဘူး။ပုံမှန်ဆိုအခုလိုမိုးရသည့်ရောက်ချိန်မှာမိုးစပါးနဲ့ပြောင်းတွေစိုက်ပျိုးကြတာဖြစ်ပေမဲ့အခုတော့လက်ရှိတိုက်ပွဲတွေကြောင့်ဘေးလွတ်ရာပုန်းခိုနေကြရတဲ့ဒေသခံတွေအနေနဲ့စိုက်ပျိုးရေးမလုပ်နိုင်တော့ဘူးလို့ဒေသခံတယောက်ကအခုလိုပြောပြပါတယ်။
ရင်ပုံမှန်ချေဆိုရင်တော့ကျွန်တော်တို့၅လပိုင်း၆လပိုင်းဆိုရင်မိုးနည်းနည်းရွာဆိုရင်ထဲကြအောင်ချိုးကြလဲအခင်းကျဲကြအောင်အဲ့လိုမျိုးတွေချိုးကြပြောင်းဝဆိုင်ကြအောင်အခုကတော့ဘယ်မှာလဲစိတ်ပါကြတော့ဒီမှာပါကြလို့ဆိုတာမျိုးတော့ဈေးကြည့်ကြတယ်နောက်တော့ပြက်လုံးဝင်တယ်လုံလုံမရှိနောက်တစ်ခုကကိုစားရမလားမစားမလားမသိကြဘူးလေ
မနှစ်သုံးကတော့မိုးစပါးစိုက်ပြိုးခဲ့ပေမဲ့စပားရိတ်သိမ်းချိန်မှာတိုက်ပွဲဖြစ်လို့ဒေသခံတွေထွက်ပြေးတင်းရှောင်ကြရပြီးတချို့သူတွေကစပားမရိတ်သိမ်းနိုင်ခဲ့ဘူးလို့ဒီမော့ဆိုစစ်ဘေးဒုက္ခတွေကပြောပါတယ်ဒီနှစ်မှာလည်းအများစုကမိုးစပါးမဆိုင်နိုင်ပဲတည်ငြိမ်တဲ့ကြေးရွာတွေလောက်သာလှုပ်ဆောင်နိုင်တယ်လို့ပြောပါတယ်
။ဒီနေ့ကလည်းစိုက်ဖို့လို့ရနေတယ်ပဲအဲ့လိုပဲကြက်ပြီးရတာပဲ။ဒီနေ့လည်းမဆိုင်ကြပါဘူး။ဒီမော့ဆို 10% လောက်ပဲနည်းနည်းပဲဆိုင်ကြတယ်ကွာ။ရှိစီရကဲနုံးလာတော့မဆိုင်နိုင်ကြဘူး။တချို့ကြတော့လည်းနည်းနည်းငြိမ်လေးပါပဲပေါ့။အငြိမ်လေးရွာတွေပုံမှန်သူတို့ကလေတွေနည်းနည်းပြေးလှုပ်ကြတာကိုကုချင်းဆောင်ဆိုင်နဲ့အဲ့လိုမျိုးတွေပုံကလှုပ်စားကြပေါ့။ညီတို့မြင်ရတယ်ရော။တချို့ကြတော့ငားရိတ်ကရှိတဲ့လူကသူတို့ငားရိတ်ကတော့မလှုပ်တော့ဘူး။စစ်ဆောင်တွေကညီတို့ငားရောက်သူ့ပေါ်ဦးတော့ဒီကလှုပ်အဲ့လိုမျိုးစားဖို့ရအောင်ပေါ့။နောက်နေ့တော့မသွေးသေးပေါ့တော့။သူရဲ့ကျတော့ကျွန်တော်ဒီနေ့စားနေတာကပြီးခဲ့တဲ့ဟုံးရင်တော့လှုပ်လာတဲ့ဟာလေးတွေကိုကိုနိုင်တယ်လို့တည်ထုတ်လာတဲ့ဟာလေးပေါ့။ကျတော့လာတဲ့အလေးလေးချိန်စားတယ်ပြီးတော့နောက်ကြီးကလူတန်းလေးတွေလာတဲ့အလေးလေးနဲ့ကြောစားရကြရတော့အခုကနောက်တစ်နှစ်လောက်နှစ်နှစ်လောက်ထပ်ကြမယ်ဆိုရင်တော့ရှင်နေရတော့မတွေးဝဲစရာပဲအကုန်လုံးငါးကုန်တော့မဖြစ်ဘူ
းတောင်သူတွေကမိုးစပါးမစိုက်ပြုံးနိုင်ဘူးဆိုရင်နောင်လာမယ့်နှစ်တွေအတွက်စားနပ်ရိက္ခာပုံမခက်ခဲလာလိမ့်မယ်လို့ရှန်ကရနယ်ဆက်ဖဲခုံမြို့နယ်စီမီလော့ကျွာကစစ်ဘေးဒုက္ခတဲ့သူကပြောပြပါဗျာ
ဆက်ပြေးရဒီလေးယောက်ကတော့
မကတ်ကြိုးရအောင်ပါနော်ဆက်ဆက်ဆက်လက်ရှိနေဆိုတော့ကျွန်တော်ဒီကိုယ်ကအခက်ကိုဖြစ်တဲ့တော့ဆက်ပြေးရပြီးတော့တော့ပါလိမ့်မယ်နောက်တစ်နေ့ကျွန်တော်စာပြစာပြတော့ဒီကတော့အခက်ဆုံးပြပါလိမ့်မယ်ကျွန်တော်ကဗန်အဓိကထားပြီးတော့ဆက်ပြေးကြတာဒီဆက်ဆက်ရှိနေတာပါနော်ဆက်ဆက်ပြတာပဲ
နိုင်ငံရေးလုံခြုံရေးမသိငြိမ်သလိုတွားရေးလာရေးခက်ခဲနေတဲ့ရှမ်းပြည်နယ်၊ကယားပြည်နယ်နယ်စပ်တွေမှာလောင်စာဆီတွေဓာတ်မြေဩဇာတွေအစမတန်ဈေးတက်နေရကြောင်းတချို့တောင်သူတွေကစဘာစိုက်ပျိုးကိုခက်ခဲနေကြပါတယ်။ဒါအပြင်စစ်ကောင်စီတပ်တွေကစီရေးတွာလာလှုပ်ရှားမှုတွေ၊ကြေးရွာတွေမှာတပ်ဆွဲနေထိုင်တာတွေကြောင့်ဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့မှုတိုက်ပွဲဖြစ်ပွားနေလို့လုံခြုံမှုမရှိဘူးလို့မိုးပြဲမျိုးနယ်ကစစ်ဆောင်ကွန်ကြီးသူတို့ကပြောပါတယ်။
လောက်လို့ရတဲ့လေအဒီ90ရခိုင်နှုန်း60ရခိုင်နှုန်းလောက်ပဲသူတို့လောက်နိုင်ကြတော့တော့ဘို့တချို့နေရာမှာဒီ foreign supply နေတဲ့ဝရီမှာဆိုလဲလေလောက်လို့လောက်အောင်အဆင်ပြေတော့ပေါ့နော်ဒီစီကောင်စီကတပ်ဆွဲတဲ့နေရာတွေပေါ့နော်ဒီမော့ဆိုတဲ့စီကောင်စီတပ်ဆွဲနေရာလေလောက်လို့လည်းမရတော့ဘူးနောက်တချို့လေလောက်လို့ရတဲ့နေရာတွေကကျတော့မျောစာဒီရအဆမတန်တဲ့နေဒီပုံမှန်နေရဆိုပြောတာအဲ့3000ကိုအခုကတစ်သိန်းနဲ့3000လောက်ညစ်တက်လာတော့လေဒီအမဝယ်နိုင်ကြပေါ့အောင်သူတွေကအဲ့အလိုမျိုးတွေကြော်ရတော့လာမယ့်နှစ်အတွက်ဒီစံစပါရှာဖာမှုတွေကတော့လေးကြုံတွေ့နိုင်မယ်လို့ကျွန်မြင်တာပေါ့နော
်စစ်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေဟာပြည်တွင်းစစ်ပြေးဒုက္ခတွေဖြစ်နေကြပြီးအလုတ်ကိုင်မရှိဝင်ွေပြက်လက်ပြီးစားဝတ်နေရေးအတွက်အတော်လေးအခက်အခဲဖြစ်နေကြပါတယ်ခင်ဗျာ
ရှမ်းနဲ့ဒီကယားပြည်နယ်ဘက်ကစစ်ပီးဒုက္ခသည်တွေဖြစ်နေတဲ့အချိန်မှာပဲစိုက်ပျိုးရေးခက်ခဲလာတဲ့အကြောင်းကိုကိုရဲမွန်ပြောပြသွားတော့ပါခင်ဗျာမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်သွားကြတဲ့စစ်ပီးဒုက္ခသည်တွေကို ID ကပ်ပြားတွေထုတ်ပေးနေတဲ့အချိန်ဒီမတင်ပြခင်မှာမြမစီးပွားရေးစီမံခန့်ခွဲမှုအကြောင်းကိုလည်းကြည့်အောင်ပါမြမနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြက်တဲတွေကြားစီးပွားရေးစီမံခန့်ခွဲမှုအားနည်းတဲ့အပေါ်လုပ်ငန်းရှင်အတိုင်းဝိုင်းကစိုးရိမ်နေကြပါတယ်အထူးသဖြင့်တော့နိုင်ငံသားငွေထိန်းချုပ်မှုဥပဒေသစ်ကြောင့်စီးပွားရေးမှာထိခိုက်မှုတွေရှိနေသလိုလောင်စာဆီနဲ့ကုန်စည်နှုန်းကြီးမြင့်မှုရဲ့ထိန်းချုပ်မှုကိုထိန်းချုပ်ဖို့အရေးတကြီးလိုအပ်နေတယ်လို့သူတို့ကထောက်ပြအကြံပြုကြပါတယ်စီးပွားရေးလုပ်ငန်းရှင်တချို့ကိုဆက်သွယ်မေးမြန်းတဲ့ကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ဒေါ်လာထိန်းချုပ်မှုအခုချိန်ထိပြန်မဖြေနိုင်တာကြောင့်ဆိုးရွားလာပုံကိုအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတို့က
export လုပ်ငန်းကဒေါ်လာကြီးဘူပန်တီချုံမှုနဲ့တော်တော်လေးကြာဆင်းသွားတာပေါ့နော် Facebook follow လည်းကျသွားတယ် Facebook ဝင်လာတဲ့ channel လည်းကျသွားတယ်ပေါ့နော်ဒါလည်းတိတိတော်တော်ဟိုစီးပွားကုသန်းတို့တခြားဝီထဏတွေထုတ်ပြနေခင်ဗျားအရင်ကလည်းပြီးခဲ့တဲ့ April နဲ့ May ဆိုရင်တော်တော်တန်တန်ရအောင်ကြာဆင်းသွားတယ်လို့ပြောတာတတိယနေ့မှာဖတ်ရတယ်ပေါ့နော်အဲ့ဒါအပြင်တော့တကယ်လည်း Facebook ပို့တဲ့ပုံမှန်တော့ပေါ့နော်ဟို sample ပြောင်းနန်းဒီမှာလည်းအများကြီးကျသွားတော့တွေ့ရတယ်ပေါ့နော်အနောက်ဘက်ကကြတော့ဥပုပ်ကလည်းလက်ရှိမှာဆိုရာထိချုပ်ကန့်တတာတွေအလိုက်စင်မရတာတွေဝေဝဲလို့မရတာတွေကြံ့ကြာတာတွေလိုမျိုးကန့်တတာတွေအများကြီးတွေ့ရတဲ့စီးပွားရေးချီနေတော့ကုန်စည်နှုန်းတွေလည်းထိုက်လျောက်တက်နေတာတွေ့ရတယ်အထူးရစီးတီတက်တာပေါ့နော်အောင်အဲ့တွက် inflation နဲ့ဝေကြီးဖောက်ဖောက်မှုတွေထိုက်လျောက်ဖြစ်တာတွေ့ရတယ
်ဒီနေရာမှာမြန်မာနိုင်ငံမှာအခုချိန်ထိအစီအမံမဲ့တဲ့ပုံကိုလည်းအမည်မဖော်လိုတဲ့အလေအလတ်စီးပွားရေးလုပ်ငန်းရှင်က
ကမ္ဘာလုံးဖြစ်ပျက်တဲ့လက်ရှိအနေနဲ့အားလုံးက inflation နဲ့တက်နေတယ်ပေါ့နော်ဒါမျိုးအားလုံးက two strategy နဲ့သူသွားနေရတယ် bank interest rate တွေအခု America ဆို bank interest rate ဖြစ်ဟောဖြစ်တယ် Australia ဆိုဖြစ်တယ် three linger ဖြစ်တယ် Japan ဖြစ်တယ်အားလုံးတက်တယ်သူ macro economy ကသူ control လုပ်နိုင်မှုပြော plan နေနဲ့သွားနေကြတယ်ကျွန်တော်တို့ဒီမှာကဘာ plan မှမရှိဘူးအခုဘိုးဘန်ဆိုတဲ့ဟာဒီကပိုတော်ဆိုးသေးတယ်ပေါ့နော်ဟာသာကြီးဖြစ်နေတယ်ဆိုတော့အခု inflation ဖြစ်တယ် inflation ဖြစ်တဲ့အပြင်ကျွန်တော်ဒီမှာ stake ပါဖြစ်သွားတာဝေကြီးဖောင်းပွားမှုကိုဒါဖြစ်တဲ့အပြင်ကိုဒေါ်လာ shortage ဖြစ်တဲ့အတွက်ကြောင့်မလို့တေချာတစ်ခုကတော့ C နဲ့ပတ်သက်တဲ့ဟာစာအုပ်စီရှိတယ်စာသုံးစီရှိတယ်ဆက်သုံးစီရှိတယ်အဓိကတော့ဆက်သုံးစီတက်ပြီးလေဆိုတော့အကုန်တက်ပြီးကျန်တဲ့အားလုံးလူသုံးဖို့ပစ္စည်းတက်ပြီးအခုဆိုရင်အားလုံးကနှစ်ဆတက်ကုန်ရတယ်ပုံမှန်မနေ့ဖြစ်စားတဲ့ကျွန်တော်ပေါင်မှုလေးရစားပြီးတော့တစ်ဆကွဲနှစ်ဆအကုန်တက်သွားတယ်ကအဟောင်းစီတွေနှစ်ဆတက်သွားတယ်အခုထက်ကြည့်လဲစတေးတက်တော့ဘာဖြစ်လဲဆိုတော့ဘယ်လိုပြန်လုပ်မလဲဆိုတော့ကျွန်တော်တို့ကဘာ plan မှမချပြနိုင်
ဘူးဒါဖြစ်အခုလို့ထိန်းချုပ်မှုတစ်ခုလွန်ခဲ့တာရဲ့စင်ကဲဆက်ထိခိုက်လုံးပုံကိုလဲစီးပွားရေးလုပ်ငန်းရှင်ကြီးက
ထိန်းချုပ်တာတော့ဘယ်ရမှမကောင်းဘူးထိန်းချုပ်တာတော့ကောင်းတယ်ဟုတ်ထိချုပ်ရနေပြီ over intervention မလို့ထိချုပ်မှုလိုကဲသွားရင်တော့ဒီကျွန်တော်တို့ရှိနေတဲ့ mechanism တွေအကုန်လုံးကနံပါတ်1က out တယ်နံပါတ်2က single ရိုက် single ဖြစ်စင်ပေါ့တနည်းအားဖြင့်ကိုကိုင်းလိုက်ပြီးမယ်ဒီတနည်းအားဖြင့်နောက်ဆက်တွဲနေတဲ့ chain တစ်ယောက်လုံးမှာ single ချားနေရတယ်ပေါ့ဝင်းဆက်တွေလိုက်ပြီးတော့ bottleneck တွေတွားပြီးဆက်တွေကြုံပြတာတွေလည်းတွေ့ရတယ်ကျွန်တော်တို့တွေကကုန်ငန်းပစ္စည်းတွေကနိုင်ငံကနေအပို့သွင်းတဲ့အပိုင်းတွေရှိတယ်ပေါ့နော်တော့အခုဆိုရင်ကိစ္စအဆောက်အအုံဆိုရင်ဟိုနိုင်ငံကနေတွင်တဲ့တွင်ရတဲ့ဟိုပေဘုတ်ဖတ်လို့ပေဘုတ်ကိတ်ကြီးပေါ့နော်ဟိုတင်းသွင်းရခက်တယ် ဒီပြည်ထောင်အစားအစာမှာဒီ supply chain မှာပေါ့နော် shortage တွေနောက်ဒီဘဝချက်တွေဝင်းသက်ပြတ်တာတွေလည်းအများကြီးတွေ့ရတာပေါ့
တစ်ချိန်ထဲမှာစီးပွားပြဿနာပေါင်းစုံလာတဲ့အကျိုးဆက်ကိုလည်းအလေအလတ်လုပ်ငန်းရှင်က
ဒီ macro economy ရဲ့တိကျဆိုးတဲ့ဟာဒီ inflation rate ကလည်းတက် unemployment rate ကတော့အလုပ်ကိုင်းနေပြောစရာမျိုးတော့အားလုံးထိသွားပြီနိုင်ငံခြား investment တွေထွက်သွားတယ် white collar job တွေဒုက္ခရောက်နေပြီဟိုအထီးတော့အောက်ဆုံးကတော့လည်းမဟုတ်လေဗမာအရန်တည်တာလာလဲဆိုတော့ကျွန်တော်နေရာတိုင်းနေရာရက်ကွက်တန်းရက်ကွက်တန်းချမ်းသာလူကချမ်းသာတယ်လို့စင်းရဲလူကစင်းရဲတယ်လို့အလေလက်တန်းအားလုံးလူမှုရေးမတည်ငြိမ်မှုတွေအဓိက criminal case တွေဂျာဇွမှုတွေအများများလာတဲ့အချိန်မှာဘာလို့မှအားကိုးအမှန်ကိုမတည်တော့တ
ာအခုစီးပွားကျလာတဲ့အချိန်တွေကိုပြန်စီမံသင့်ဖို့ကိုလည်းလုပ်ငန်းရှင်ကြီးက
depression ပေါ့နော်ဟိုဒီ innovation တွေ depression ဖြစ်သွားတဲ့ပုံစံတွေ့ရတယ်ဟိုဒီရဲ့ဟိုဘေးလဆူချိုးပေါ့နော်တကယ်တော့ဟိုနိုင်ငံတော်အနေနဲ့ဒေါ်လာစီးတက်တာကိုထိန်းဖို့အတွက်ရွေးချယ်လက်ရှိရလဲကောင်းတယ်ထိနေဆိုရတဲ့စနစ်တကျဟိုထိချုပ်တာမဟုတ်ဘဲနဲ့ဇီးကွက်စီးပွားရေးဆက်ဆံထိချောင်းတာပေါ့နော်အစိုးရဆိုတာနိုင်ငံတိုင်းကတော့စင်ကူမှလည်းစင်ကူအစိုးရတရုတ်မှလည်းတရုတ်အစိုးရထိုင်းလည်းမှလည်းထိုင်းလည်းအစိုးရကိုယ်နိုင်ငံစီးပွားရေးကိုစနစ်တကျတော့အကုန်လုံးကသူကြီးသူဝင်နဲ့တူအကုန်လုံးထိချောင်းကြတာယူဟောဘလူးမက်ကနီဇင်သုံးမလဲဆိုတာပဲအရေးကြီးတယ
်မြန်မာစစ်ကောင်စီအနေနဲ့သရီလင်္ကာလိုဖြစ်လာမှဆိုရင်ပြီးနိုင်ငံသားငွေစုဖို့ရည်ရွယ်ချက်ကောင်းခဲ့ပေမဲ့လက်တွေ့လုပ်ပုံလွဲကုန်ကအခုလိုပို့စိုးရင်လာရတာလို့သုံးသက်သူတွေကဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတော့ပါခင်ဗျာထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ဖမ်းခံနေရတဲ့မြန်မာနိုင်ငံသားတွေပြန်ပို့တဲ့သတင်းကိုမတင်ပြခင်အခုတခါတော့ဒီတိုက်ပွဲတွေရှိတဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းတွေကအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့စစ်ပီးဒုက္ခသည်တွေအတွက်မီဇိုရမ်ပြည်နယ်ကဒုက္ခသည်အသိအမှတ်ပြုကပ်ပြားတွေထုတ်ပေးနေတာအကုန်လုံးနှီးပါရရှိနေပြီလို့ဒုက္ခသည်တွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုပြောပြချင်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတော်ဟွန်းဆရာနာရှင်စနစ်ဆန့်ကျင်သူတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းခဲ့လို့စကိုင်းတိုင်းနဲ့ချင်းပြည်နယ်ကဒေသခံတွေဘေးလွတ်ရာဒေသနဲ့အိန္ဒိယနိုင်ငံနယ်စပ်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်ခဲ့ပါတယ်မီဇိုရမ်ပြည်နယ်ရောက်စစ်ဘေးရှောင်တွေကိုပြည်နယ်အစိုးရကနေဒုက္ခသည်အသိအမှတ်ပြုကတ် ID ထုတ်ပေးနေတာအကုန်လုံးနှီးပါရနေပြီလို့ပြည်နယ်အစိုးရအစည်းအဝေးကိုကိုကာပြီးမီဇိုရန်ရောက်ကိုနုတုံသတင်းဌာနအယ်ဒီတာစလိုင်းရောဘတ်ကပြောပါတယ်
။ဒီကတော့ဒီမီဇိုရမ်မှာရောက်နေတဲ့ဒီမြန်မာစစ်ဘေးရှောင်ပြည်သူတွေပေါ့နော်။သူတို့ကလူကျွတ်ကနေဒုက္ခတွေအပြစ်မပြုတ်ကပ်ပြားပေါ့နော်။အဲ့ဒါကိုသူတို့ကပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကစပြီးတော့ဒါထုတ်ပေးနေတာပေါ့နော်။သူတို့စစ်တိုက်ထုတ်ပေးနေတာခုဆိုရင်အစိုးရရဲ့ပြောချက်ချက်ရတော့စစ်ဘေးရှောင်ပြည်သူအားလုံးရဲ့လူဦးရေ99000ခန့်လုံးကျော်ကိုသူတို့ထုတ်ပေးသွားပြီပေါ့နော်သူတို့အခုလည်းလည်းထုတ်ပေးနေရပါပေါ့နော
်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်လာကြတဲ့စစ်ဘေးရှောင်ပြည်သူတွေကိုစနစ်တကျစည်ရင်ပြုစုနိုင်ဖို့မီဇိုရမ်အစိုးရကပြည်နယ်ခရိုင်ကျေးရွာအဆင့်အထိကော်မတီအသီးသီးဖွဲ့စည်းပြီးဒီနှစ်ဖေဖော်ဝါရီလကစလို့စစ်ဘေးရှောင်ပြည်သူတွေအတွက် ID ကတ်ထုတ်ပေးရေးအကောင့်ထဲပေါ်ဆောင်ရွက်ခဲ့တာပါလက်ရှိမီဇိုရမ်ပြည်နယ်ရောက်စစ်ရှောင်တွေကိုပြည်နယ်အစိုးရကနေကူညီဆောင်ရှောက်ပေးနေတယ်လို့မီဇိုရမ် NGO ဖြစ်တဲ့ United for Democratic Myanmar တွဲဘက်အတွင်းမှကိုရစ်ချတ်ကပြောပါတယ
်မီဇိုရမ်အစိုးရမှာကအဲ့ဒီစစ်ရှောင်တွေအတွက်တည်တံ့ချမှတ်ထားတဲ့ budget တော့မရှိဘူးပေါ့နော်သူကဘဟုအစိုးရကိုစစ်ရှောင်တွေအတွက်ဆိုပြီးတော့မှဒါပုတ်ဆံတောင်းထားတာရှိတယ်အရင်တစ်ခေါက်ကတော့သူကဒီ3,000လောက်တောင်းတယ်ပထမခေါက်ကသူကပိန်း300တော့ဘဟုအစိုးရကချပေးတယ်အဲ့ဒီပိန်း300ချပေးလာတဲ့ဟာကိုသူကဒီနယ်တိုင်းမှာရှိတဲ့သူက DCD ကိုအကုန်လုံးခွဲဝေလိုက်တာ DC ကနေတစ်စင်အဲ့ဒီစစ်ပီးရှောင်းနေလူအနေနဲ့နေရာမှာသူတို့ပြန်ပြီးတော့မှကိုမျိုးဆောင်ရွက်ပေးနေတဲ့ဟာလေးတွေတော့ရှိတယ်ကြံတဲ့ပိန်း900လဲမကြခင်ရတယ်လို့တော့သူတို့ညွှန်လင်းတာပေါ့နော
် High level committee on Myanmar refugees အဖွဲ့ရဲ့စည်းင်းတွေအရအခုလက်ရှိမီဇိုရမ်ပြည်နယ်ခရိုင်6ခုမှာစစ်ဘေးရှောင်စခန်း150နီးပါးရှိပြီးစစ်ဘေးရှောင်လူဦးရေ12,000နီးပါးရှိပါတယ်။စခန်းပြင်မှာနေထိုင်သူ18,000ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ချင်းလူအခွင့်အရေးအဖွဲ့ရဲ့မှတ်တမ်းတွေအရဒီထက်ပိုများနိုင်တယ်လို့ချင်းလူအခွင့်အရေးအဖွဲ့ဒုတိယအမှုဆောင်ဒါရိုက်တာဇာအုတ်လျံကပြောပါတယ
်။စစ်ဘေးတင်းရှောင်ရဲ့အခြေအနေမှာကျွန်တော်စီးရင်အရာဒီချင်းပြည်နယ်အတွင်းမှာဒီ IDP က9,000နီးပါးလောက်ရှိတယ်။ဒီချင်းပြည်နယ်ပြည်ပအဘိကအဖြစ်မျိုးရမ်းပေါ်ဒီဒုက္ခတွေအနေနဲ့ရောက်လာတဲ့လူက9,000ကျော်ရှိနေပြီ။စ စ်ကောင်စီအနာတင်းကြရတိန်ကျော်ရောချင်းကြီးဒီလူထူရမြင့်တည်ကိုဆင့်ခွာပြီးတော့ပြည်စစ်ဒေသကိုအနေနဲ့နေခဲ့ပြီ
မြန်မာနိုင်ငံမှာ2022ခုဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းမှုအပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ဖလန်းမတူပြီးထန်တလန်နဲ့စကိုင်းတိုင်းကလေးမြို့နယ်ကဒေသခံတွေမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်နေသူတွေရှိနေစေဖြစ်ပါတယ်ဒီလိုရောက်ရှိလာတဲ့မြန်မာဒုက္ခသည်တွေကိုမီဇိုရန်ပြည်နယ်အစိုးရအပါအဝင်အစိုးရမဟုတ်တဲ့ NGO အဖွဲ့တွေဘာသာရေးအသင်းအဖွဲ့တွေကအတက်နိုင်ဆုံးကူညီဆောင်ရွက်ပေးနေတယ်လို့ဒေသတွင်းလူမှုအဖွဲ့အစည်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်ခင်ဗျာ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်နေရတာပါခင်ဗျာအခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုပြောပြချင်ပါတယ်ထိုင်းနိုင်ငံထဲမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတွေကိုနေဇာဂိတ်ကနေတဆင့်မြန်မာနိုင်ငံထဲပြန်ပို့ပေးနေပါတယ်ဇွန်လ19တောက်ကြနေ့မှာဖမ်းဆီးခံမြန်မာနိုင်ငံသား150ကျော်ကိုရနောင်းကော့တောင်းနေဇာကနေမြန်မာနိုင်ငံကပြန်လည်လက်ခံခဲ့ပါတယ်ပြည်တော်ပြန်မြန်မာနိုင်ငံသားတွေအကြောင်းနဲ့ပတ်သက်ပြီးကိုစီသူကပြောပြမှာဖြစ်ပါတယ်ဗျာ
နေဇာဒေသတွေကတဆင့်ထိုင်းနိုင်ငံထဲတရားမဝင်ဝင်ရောက်လာသူအများစုပါတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံဒေသအသီးသီးကအချင်းထောင်တွေမှာထိမ့်သိမ်းထားရကနေနေဇက်ကိအသီးသီးကနေပြန်လည်ပို့ဆောင်ပေးနေတာပါဒီကနေ့ဇွန်လ18ရက်နေ့မှာတော့ရနောင်းကော့တောင်းနေဇက်ကိကနေမြန်မာနိုင်ငံသား150ပြန်ပို့တာပါဒီကနေ့ပြန်ပို့တဲ့မြန်မာနိုင်ငံသားတွေအကြောင်းထိုင်းနိုင်ငံမြန်မာတန်ရုံးလုံတမားတန်အရာရှိဦးရဲလင်းထက်ကအခုလိုပြောပါတယ
်အများသုံးဖက်ကတော့ပြည်မှုဆိုင်ရာလည်းရှိတယ်ပြည်မှုဆိုင်ရာကတော့နည်းတာပေါ့ဒါပေမဲ့တရားမဝင်လာတဲ့လူတွေကများတယ်တရားမဝင်လာပြီးတော့တရားမဝင်တချို့ကြတော့တစ်ခါလည်းဝင်တယ်နောက်ခါထပ်ဝင်တဲ့လူတွေရှိတယ်အဲ့လိုနှစ်ခါသုံးခါဝင်တဲ့လူတွေရှိတော့ဟိုကမလျော့သွားမလဲပြန်ပြန်ကြီးများလာတာအခုဆိုရင်မလေးသွားတဲ့လူတွေလည်းရှိတယ်မလေးဘက်ကိုးဝင်တယ်ထိုင်းကနေတစင်ကိုးဝင်တယ်အဲ့လူတွေလည်းဖန်လာတယ်အဲ့လူတွေလည်းများတယ်ဗျဟိုသာအဓိကတော့ဟုတ်တာဟိုင်ဟိုင်ဟိုင်ဟိုင်ဘက်မှာဆောင်းကလာဘက်မှာပုံရတယ်အဲ့လူတွေအဲ့လူတွေကြတော့လေဒီကော့ရနောင်းလာဝကပဲပို့တော့တောင်ပိုင်းတစ်ခုလုံးကရနောင်းလာဝကပဲအဓိကထားပြီးပို့တော့လူတွေကပြည့်လာလူတွေကများလာတာပေါ့အဲ့ဒါတွေကိုရှိတယ
်ထိုင်းနိုင်ငံရနောင်းခရိုင်အချင်းထောင်တွေထဲထိုင်းရဲတပ်ဖွဲ့ကဖမ်းမိထားတဲ့တရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသားတွေကိုတလ3ချိန်ပြန်လည်ခေါ်ဆောင်ပေးနေပြီမဲ့ဖမ်းဆီးခံမြန်မာနိုင်ငံသားအများအပြားရှိနေသေးတာကြောင့်ထောင်တွင်းအနေဆင်းရဲတာတွေလည်းကြားသိနေရတယ်လို့သူကဆက်ပြောပါတယ်2022ခုနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လထဲမှာတင်မြန်မာနိုင်ငံသား1000ဝန်းကျင်လောက်ဖမ်းဆီးခံထားရတာပါဖမ်းဆီးခံရသူတွေဟာမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးခက်ခဲမှုတွေကြောင့်အလုတ်ကန်ရှာဖွေဖို့အတွက်လူကုန်ကူးသူတွေနဲ့လာကြရင်ဖမ်းဆီးခံခဲ့ကြရတာပါမုံရွာကနေထိုင်းနိုင်ငံမှာအလုတ်လုတ်ကန်မှုစီစဉ်ဆောင်ရွက်ပေးမဲ့သူကိုမြန်မာငွေကျပ်23သိန်းပေးခဲ့ရတဲ့မတ်တန်နာကသူကြုံခဲ့ရတာကိုခုလိုပြောပြပါရယ
်။ဒီကနေ့လေစီးပြီးသွားတယ်ရှင်။နောက်ပြီးတော့ရနောင်ရတော့မိသွားတယ်။ကားပေါ်မှာပဲမိတယ်။ပြီးတော့ပွဲစားမပါတဲ့အတွက်မိတို့သုံးလာပါနေနေရတယ်ရှင်အချုပ်ထဲမှာ။အာနေပြီးတော့ပုံမှန်လဲအချုပ်ကတော့တို့အဆင်ပြေပါတယ်။ဒါပေမဲ့တနေ့ဓမင်း3ချိန်တွေ့တယ်။ဟောကျန်တဲ့ဥစ္စာတော့ကိုကနဲ့ကိုပဲပေါ့။နောက်ပတ်စံရှင်သုံးရတယ်ပတ်စံမရှင်မသုံးရဘူးရှင်။တနေ့ရထားရတာတော့တော်တော်လေးကြက်တယ်။ကြောက်သွားပြီ။
ထိုင်းနိုင်ငံမှာအလုပ်လုပ်ကံမှုသွားကျင်သူတွေကိုတရားဝင်လမ်းကြောင်းကနေပဲဝင်ရောက်ဖို့မှတ်တမ်းတာကတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံရောက်နေတာကြာမြင့်နေပြီးတရားမဝင်နေထိုင်မှုကြောင့်ဖမ်းဆီးခံခဲ့ရတဲ့ကိုဟိမင်းလက်ကအလုပ်လာလုပ်မဲ့သူတွေအသတိရှိကြဖို့ခုလိုပြောပြပါတယ
်။တို့အားလုံးကျွန်တော်စက်သားလေးကိုကျွန်တော်တို့ပြောခဲ့ပါတယ်။ဘယ်လိုကြောင့်ကျွန်တော်တို့မိတယ်ပေါ့။အခုကပွဲသားလေးကလိမ့်ပြီးတော့ခေါ်ကြတယ်။ပြီးတော့ပိုက်ဆံကိုမတရားဖြတ်တယ်။ဟိုအာမခံပြီးတော့ပို့ပေးမယ်။ဟိုရောက်ရင်ဟိုရောက်အထိပို့ပေးမယ်။လမ်းမှာမိတယ်။အဲ့တော့ဗမာလေးကဒီမှာစိတ်တွေဖြစ်နေတော့ကြောက်ပြီးတော့ထွက်ကြတယ်။လောကနားမနေသူတွေခံရတာပေါ့။အဲ့ဒါပွဲသားတွေလုံနေတာ။ပွဲသားနဲ့ထိုင်းရလူတွေနဲ့ပေါင်းပြီးတော့လုံကြတာပေါ့။ဗမာချစ်ချင်းလုံကြဖြစ်ပါတယ်
။ပြန်လာသူတွေတဲ့ကိုဗစ်ကာကွယ်ဆေးမထိုးရသေးသူတွေကိုကော့တောင်းမြို့ကကိုဗစ်စောင့်ကြည့်စင်တာမှာထားပြီးမှပြန်ပို့ပေးမယ်လို့ကော့တောင်းဒေသတာဝန်ရှိသူတွေကပြောပါတယ်။ကိုဗစ်တက်တရလိုင်းကူးစက်မှုကိုထိန်းချုပ်နိုင်ဖို့စူးစမ်းနေတဲ့ထိုင်းနိုင်ငံမှာနေဆက်ဒေသတွေကနေသူ့နိုင်ငံထဲတရားမဝင်ဝင်ရောက်လာသူတွေကိုမပြတ်စောင့်ကြည့်ဖမ်းဆီးမှုတွေလုပ်နေပေမဲ့မြန်မာပြည်တွင်းမှာအခက်အခဲအမျိုးမျိုးကြောင့်နေဆက်ကတဆင့်ထိုင်းနိုင်ငံနဲ့ရွှေ့ပြောင်းသွားလာနေသူတွေတနည်းတခြားတိုးလာနေတယ်လို့ရွှေ့ပြောင်းအလို့သမားကြီးဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံထဲမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရပြီးတော့မြန်မာနိုင်ငံဘက်ကိုပြန်လည်ပို့ဆောင်ခြင်းခံရတဲ့မြန်မာနိုင်ငံသားတွေအကြောင်းနဲ့ပတ်သက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတော့ကိုစီသူရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာ ကျွန်တော်တို့ VOA ရဲ့ထုတ်လွှင့်ချက်တွေကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလာရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်သလို VOA ရဲ့ Facebook မှာလည်းအချိန်နဲ့တပြေးညီတင်ပေးနေပါတယ်ခင်ဗျာ။မကြခင်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာ
ပါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်ရဲ့စနေနေ့မနက်ခင်းပိုင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24.50 အပြင် VO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍတုတ္တဆုံလင်အမေရိကန်တခွင်းနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်သွားဖို့ကျွန်တော်ပြင်ဆင်ထားပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေနဲ့အဲ့ဒါအန်ဒီရဲ့စိုးရင်ရတဲ့အခြေအနေတွေကြောင့်တိုင်းပြည်ကနေထွက်လာခဲ့ကြပေမဲ့နေရပြန်ဝင်ရဖို့အတွက်မျှော်လင့်ချက်အပြည့်နဲ့ဆက်ပြီးတော့နေထိုင်နေကြရတယ်လို့ဒုက္ခသည်အမျိုးသမီးအများအပြားကပြောပါတယ်ဒီလိုမျိုးဒုက္ခသည်အမျိုးသမီးတွေနဲ့တွေ့ဆုံပြီးတော့ဒီအခက်အခဲစိန်ခေါ်မှုတွေဘယ်လိုရှိသလဲဆိုတာနဲ့ပတ်သက်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းဥယျာဉ်စွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။အများစုကပြည်တွင်းမှာပဲဥယျာဉ်တွေကိုစွန့်ခွာထွက်ပြေးနေကြရတဲ့သူတွေဖြစ်ပြီးတော့နေဆက်ဖြတ်ကျော်ပြီးအိမ်နီးချင်းနိုင်ငံတွေကိုရောက်လာကြတဲ့သူတွေလည်းတောင်းကနန်းနဲ့ချီရှိပါတယ်။အိမ်နီးချင်းထိုင်းနိုင်ငံနေဆက်ဒေသတွေကိုထွက်ပြေးတင်းရှောင်လာကြသူတွေကအများစုဖြစ်တယ်လို့ပဲဒီထဲမှာ CDM မိခင်ဝင်တဲ့မဆုလဲပါပါတယ
်ရန်ကုန်မှာ CDM နေစာလောက်တော့မဆုတော့ရက်ထားဝန်ထမ်းတွေအလုံးစုပြီးတော့လောက်ကြတယ်တော့မဆုပါဘောမြေပြင်တပိတ်တွေတောက်လျှောက်လှုပ်ရှားခဲ့တယ်2022ခုနှစ်နိုဝင်ဘာမှာဖွဲဒီအကုန်လုံးဖမ်းခံရတယ်ဖမ်းခံရတော့ဒီမြဝတီမှာကျင်ညာတယ်သူတရင်တွေမှာထည့်တယ်နမည်နဲ့ပေါ့နော်ထည့်တော့အာနဲ့ဒီပြင်ပြင်းနေတဲ့ဟိုကပ်ပြီးလာပြီးတော့အလူမီနီနဲ့ရက်40အမြောက်မှာပေါ့နော်တိုက်ပွဲဖြစ်တယ်ပြင်ပြင်းမှာတိုက်ပွဲဖြစ်တော့အာဒီဇင်ဘာ14ရက်နေ့မှာတိုက်ပွဲစဖြစ်တယ်စဖြစ်တော့အဲ့ရနေရှောင်းရတာပေါ့နော်ရှောင်းရင်းနဲ့ပဲတောင်းရင်းမြစ်ပြီးမှရှိရဲနွားချန်လေးကိုမြစ်ကိုကူးပြီးတော့ပေါ့နော်အဲ့လိုမျိုးလာခဲ့ရတယ်ပေါ့အခက်ခဲတွေကတော့အများကြီးပဲနွားချန်ထဲမှာလည်းရက်တွေအများကြီးနေခဲ့ရတယ်ပေါ့နော်နေကြီးတွေထဲမှာပဲအဲ့လိုအိတ်ခဲ့ရတာပေါ့အမှန်စစ်ကအရန်ဖြစ်တဲ့ခါကျတော့ဒီလက်နက်ကြီးတွေကြီးစံတွေအဲ့ကြားထဲမှာပဲဒီလိုပဲပြီးလွှားခဲ့ပြီးတော့နေခဲ့ရတာပေါ့
မြန်မာပြည်တွင်းမှာဘယ်လိုမှဆက်နေလို့မရတော့တဲ့အခြေအနေကိုရောက်မှသာထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးလာခဲ့တာဖြစ်ပြီးအသက်လူပြေးခဲ့ရတာဖြစ်တယ်လို့မဆုကပြောပြပါဗျ
။ဒီအသက်မတည်လို့ကံကောင်းမဲ့တောင်းရင်းမြေရေတက်တဲ့အချိန်ကူးခဲ့ရတဲ့အချိန်မှာလေလူတွေကအရန်များတယ်ကျိုးလေးတစ်ချောင်းလေးဝယ်အားပြုပြီးတော့ကူးခဲ့ရတဲ့အချိန်ဆိုတော့လေအဲ့ချိန်မှာခလေးကလည်းနှစ်ယောက်ဆိုတော့သူကလည်းတစ်ခါမှတွေ့ကြုံပြီးဒီတစ်နှစ်ဆက်နေကြိုင်းရင်ကိုသူကအရန်ကြောက်နေဟိုအငယ်လေးကငိုတာပေါ့နော်ငိုပြီးတော့အမှသားမီးမြောက်မျောသွားတာမျောသွားတော့ဖေးကလည်းအကြီးကောင်ဝယ်ကင်ထားတာဆိုတော့သားမီးမြောက်လုံးမျောသွားအမှ PDF ခလေးလေးတွေကလေကျွန်တော်တို့တာမီးကဲလို့မတည်တာအဲ့လိုမျိုးအခက်အခဲတွေအများကြီးပဲရှိခဲ့တယ်တော်တော်ချင်းနေဆိုးခဲ့တယ်အများကြီးပဲဟိုလက်နက်ကြီးအိမ်ဒင်းလာကြတာတွေရောအဲ့ဒီစစ်ဆောင်တော့လေလက်နက်ကြီးကြတာနှလုံးတွေတောင်လေပွင့်ထွက်မတတ်တောင်ခံစားရတယ်ဒီအတန်ကြီးအရန်ပြင်းတော့လေအိမ်ကြီးပါလှုပ်အဲ့လိုမျိုးကြီးဖြစ်ခဲ့တယ်အများကြီးပဲ
နေဆက်တစ်ဖက်ထိုင်းနိုင်ငံကိုရောက်ပြီးချိန်မှာတော့အသက်အန္တရာယ်အတွက်မစိုးရင်ရတော့ဗိမဲ့လေအခက်ခဲတွေကတော့ရှင်နေစေပါမဆုလို့ပဲမြန်မာနိုင်ငံအတွင်းအာဏာရှင်စန့်ကြီးလှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီးမြန်မာစစ်တပ်ရဲ့နှိမ်နှီးမှုတွေကြောင့်ပြည်တွင်းမှာပဲလူတွေနဲ့ချီထွက်ပြေးခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကမှထိုင်းနယ်စပ်မဲဆောက်မြို့ကိုရောက်လာခဲ့တဲ့တက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမတ်သစ္စာကလည်းသူကြုံတွေ့ရတဲ့အခက်အခဲတချို့ကိုအခုလိုပြောပြပါဗျာ
။မြန်မာနိုင်ငံဘက်ကစ
ဆက်ဆောက်လို့ရှိရင်တော့အလုံးလုံးနဲ့အနေထားရရှိတယ်။ဒါပေမဲ့တခါကြတော့လို့ကျွန်တော်တို့ဒီလောကတရားဝင်လာနေရတဲ့လူတွေဖြစ်တဲ့အခါကျတော့ထိုင်းရင်းနဲ့ထိုင်းထောင်နိုင်ရည်စောင့်ကြည့်မှုလည်းရှိတယ်။ဟိုအဓိကကကျွန်တော်တို့မှာတရားဝင်ဆိုတဲ့ဟာဖြစ်တဲ့အခါကျတော့ထိုင်းရင်းဖက်မှာတော့ကြောက်ကြတယ်ပေါ့နော်။အသက်အနေတော့မစွန့်ရအောင်ပေါ့။ဘာလို့ဆိုကျွန်တော်တို့ဒီစီးပွားချောင်းကလူတွေအချင်းချင်းလည်းပြောနေကြစားရှိတယ်။ဟိုဘလို့ပဲဒီမှာဖမ်းခံရတယ်ပဲပြောပြောထောက်ချန်ကောင်မလိုမျိုးစကားစကားဖမ်းမိွားလို့တတ်တာမျိုးတွေစကြောရေးမှာဟိုနှိပ်စက်တာမျိုးတွေတော့မဖြစ်တော့ဘူးကောနော်။အနေဟိုအလွန်ဆုံးထိုင်းချုပ်ရောက်တယ်အဲဒါလောက်ပါပဲဟုတ
်။သူ့အတွက်ကတော့ဒီလိုအခက်ခဲတွေထက်မြန်မာပြည်ကိုတော်တော်နဲ့ပြန်ခွင့်မရမှာကိုပဲပို့ပြီးတော့စိုးရိမ်နေလို့လည်းမတ်သစ္စာကပြောပါတယ
်။ဒါအနေနဲ့ပြောရမယ်ဆိုရင်တော့အဲ့အာဟာရချက်ဆာလို့ရှင်ပို့ပြီးတော့စိုးရင်အဲဒီမဲဆောက်မှာအကြာကြီးဖြစ်သွားမှာစိုးရင်လည်းအာဒီလိုမျိုးအကြာကြီးတော့လည်းရုပ်ဆက်ပြီးတော့လုံနေချင်သေးတဲ့လူငယ်တွေပဲဆိုတဲ့အခါကျတော့ဟိုတနည်းတစ်ဖုံတော့ပြင်းပြင်းပြီးတော့အဲပြင်းပြင်းမှလှူရှားမှုတွေမလုပ်ရမှာတော့အဲစိုးရင်ချက်တော့ရှိတယ်ပေါ့နော်ပို့ပြီးစိုးရင်တော့ဆိုအဲ့ဒီဟာပေါ့ဆက်ပြီးတော့တော်လိုင်းကိုဆက်ပြီးလောက်ခွင့်မြတ်မှာရောင်းမှာကြံခဲ့တဲ့ကိုရဲ့ပြင်းပြင်းကရဲဘော်တွေအဲအတွက်ဒီဘက်ကိုရောက်လာတဲ့လူတွေများတဲ့အတွက်ပူအားရော့သွားမှာဆိုအဲ့ဒီစိုးရင်ချက်ကတော့ပို့ပြီးတော့ရှိပါတယ
်ဒုက္ခတွေဆိုတဲ့အတိုင်းဒုက္ခတွေရှိနေမှာမှန်ပေမဲ့လို့စိတ်တက်ခွန်အားမကြအောင်ကြိုးစားရတယ်လို့လည်းသူကပြောပါတယ်။ပြည်တွင်းမှာပဲစားဝင်နေရေးအခက်အခဲတွေနဲ့အသက်လူပြီးအိုရင်စွန်ခွာထွက်ပြေးနေကြသူတွေထက်စာရင်သူတို့အခြေအနေကအများကြီးကောင်းနေသေးတာကိုနားလည်ပြီးလူလူတိုက်ပွဲအောင်မြင်တဲ့အထိတက်နိုင်တဲ့ဘက်ကနေဆက်ပြီးပံ့ပိုးပါဝင်သွားမယ်လို့လည်းမတ်သစ္စာကပြောပါတယ
်။ဒုက္ခတွေဖြစ်ရအဲ့ဒါရောညင်းလို့မရဘူးဆိုတဲ့အခါကျတော့လက်တလုံးစိတ်ခံစားချက်ကတော့အဓိကအခက်ခဲဆုံးကတော့ဟိုမိသားစုလွမ်းကြပါနော်မိဘနဲ့အတူနေရတဲ့လူငယ်တွေဖြစ်တဲ့အခါကျတော့အဓိကတော့မိဘကိုလွမ်းတယ်ဆိုတော့ဒါမဲ့လည်းဘာလို့သွားပြီးတော့အာယူပြီးရှေ့ဆက်ရလဲဆိုတဲ့အခါကျတော့ကိုယ့်လူမျိုးကိုထက်ငယ်တဲ့တခြားလူငယ်ရှိသေးတယ်အခုမှ16 15 16 19နေရဆိုသူတို့ဆိုအကတရဲဘော်ကြီးရှိတယ်သူတို့ဆိုလို့ရှိရင်တော့တောထဲတောင်ထဲမှာနေရတာမျိုးရှိတယ်မိသားစုနဲ့အဝေးနေရာမျိုးရှိရဲ့ဆိုတဲ့ဟာမျိုးတွေအဲကိုရဲ့ဘယ်လိုပြောရမလဲဒီလူလူတလိုင်းမှာပါနေကြတဲ့လူငယ်ချင်းချင်းကိုပြန်ပြီးတော့နှိုင်းရှင်တာပေါ့နော်သူတို့တော်မှပဲဟိုဒီလူမျိုးပါဆက်ပြီးတော့ပါဝင်နေကြတာငါတို့ကအနည်းဆုံးတော့အဲဒီမဲဆောက်ရောက်နေတယ်လုံလုံနဲ့နေရာတော့တော့ရှိနေတယ်ပေါ့နော်ဆိုတော့အဲ့အတွက်အကုန်လုံးမိမိနေရာနဲ့ရှေ့ဆက်သွားမှရမယ်ဆိုတဲ့ဟာမျိုးပေါ့နော်ငါတို့ဒီဘက်မှာဟိုဒုက္ခတွေဖြစ်နေရောက်နေလဲရနိုင်တဲ့ဘက်ကနေပံ့ပိုးသွားကြမယ်အဲ့ဒီအတွေ့အမြင်နဲ့ရှေ့ဆက်လို့ရတယ်ပေါ့နော
် CDM လှုပ်ရှားမှုမှာပါဝင်တဲ့မြေထားဝင်တဲ့မတ်စုကလည်းလက်ရှိထိုင်းနိုင်ငံမှာအခက်အခဲရှိတယ်ဆိုပေမဲ့လို့မြန်မာပြည်ပြန်လို့မရသေးတဲ့အခြေအနေမှာတော့ထိုင်းနိုင်ငံအတွင်းမှာပဲဆက်နေပြီးတက်နိုင်တဲ့လှုပ်ရှားမှုတွေမှာပါဝင်သွားမယ်လို့ပြောပါတယ
်ငကိုမူရင်းဆွဲဆန္ဒရတော့နော်ကိုမြန်မာပြည်ပဲကိုပြောတာပေါ့နော်ဒါပေမဲ့လည်းဝင်လို့မရတဲ့အခြေအနေနဲ့ဆိုတော့အခုလက်ရှိဒီနိုင်ငံမှာပဲနေပြီးတော့ပေါ့နော်တော်လိုင်းကြီးအတွက်ဘာတွေထပ်ပြီးလောက်ရမလဲပေါ့နော်အဲ့လိုမျိုးပဲစဉ်းစားနေပါတယ်ရှင်ဟိုအရင်လဲဒီလိုပေါ့နော်မြေပြင်တပိတ်တွေထောက်ရှားဖို့တော့ကိုရန်ကုန်လူတွေနဲ့ချိတ်ဆက်ပြီးတော့လုပ်နေဆိုတော့တခြားနိုင်ငံတကယ်လို့မှသွားခဲ့လို့ရှိလို့ရှိရင်ပေါ့နော်ကိုဆက်လုပ်နိုင်မလားအဲ့ဒါလဲတွေးသေးတယ်ပေါ့နော်ခလေးနှစ်ယောက်လည်းရှိတော့သူတို့ပညာကြီးလည်းတွေးတော့လက်ရှိဒီမှာလည်းခလေးနှစ်ယောက်ကြောင်းထားထားတယ်ဆိုတော့ပေါ့နော်ဟိုတွိုင်းဒီထက်ပိုကောင်းမလားလို့တော့တွေးမိကြည့်တယ်ပေါ့နော်ဒီနေ့အဲ့နိုင်ငံသားပေါ့တတိယနိုင်ငံကိုတွေးမိကြည့်ပေမဲ့လည်းဟုတ်တော့လည်းတော့ပေါ့တာသမီတော်နဲ့ပဲဒီမှာပဲဆက်နေဖို့ပဲဆုံးဖြတ်ထားပါတယ်ရှင်ဟုတ်အပြန်လို့ရမှဆိုတော့အရန်ပြန်ကြပါတယ်ရှင်ဟုတ်ကဲ့
ဘယ်နေရာဘယ်ဒီသားမှာပဲဖြစ်ဖြစ်အခက်ခဲတွေကတော့လူတယောက်ချင်းစီရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ကြုံကြရတာပါပဲမတ်သစ္စာနဲ့မတ်ဆုလိုလူနေဆက်ဒေသတွေမှာရောက်နေကြတဲ့သူတွေအတွက်အခက်ခဲတွေရှိတယ်လို့အခြေအနေမျိုးမျိုးကြောင့်တတိယနိုင်ငံတွေကိုထွက်ခွာလာခဲ့ရပြီးတဲ့နောက်မှာနေရာသစ်မှာအခက်ခဲကြုံရသူတွေလည်းအများပြားရှိပါတယ်အနာသိမှုနောက်ပိုင်းထိုင်းမြန်မာနယ်စပ်ကနေတဆင့်အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တဲ့မက်မီဘဲချူကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ။
တကယ်ကိုကလေဒီလိုလာဖို့လည်းအစီအစဉ်မရှိဘူး။ဟိုဘမပြည်ထဲကနေအဖမ်းမခံရအောင်အသက်မခံရအောင်ဒါပေမဲ့ဘက်ကိုရွှေ့လာတယ်ဘက်ဆောက်ရောက်လာတယ်။အဲ့ဒီကနေမှနေလို့အစီမပြေလို့လုံခြုံရေးအတွက်ခက်ခဲဖြစ်လို့ဆိုတော့လူအခွင့်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ဒါ6လတင်ခဲ့တယ်။တင်ခဲ့ပြီးတဲ့အပေါ်မှာသူကဒီ humanitarian parole visa ပေးတယ်ပေါ့နော်ဆိုတော့အဲ့ဒီအစီအစဉ်နဲ့အဲကြောက်လာခဲ့တာပေါ့ဆိုတော့အဲ့ဒီခါကျတော့မေရတို့ကတကယ်ကျတော့ဟိုရှောက်တာရှောက်လိုက်တာဟိုလုံခြုံရေးအရာစိုးရိမ်လို့ပေါ့နော်ရှောက်လိုက်တာပဲရှိတယ်ဒါပေမဲ့ by information မအောင်မရတာဟိုရှောက်တဲ့အချိန်လုံးကလည်းဘယ်လောက်ကြာမလဲလည်းမသိဘူးပဲချိန်သွားရမလဲမသိဘူးရှောက်ပြီးသွားရင်ဘယ်လိုဖြစ်မလဲဆိုတာလည်းဘာမှမသိဘူးအဲ့ဒီမှာရှောက်လိုက်တယ် visa ရပါမယ်လေကျွန်တော်တို့ကမထွက်ကျေရဲ့အဖြစ်ကိုဘယ်ရက်ထွက်ရမလဲမသိဘူးဖြစ်နေတာဟို तू ကထွက်ဆိုထွက်လိုက် तू ကလာခေါ်ကွာခလိုက်သွားတယ်အဲ့လောက်ပဲကိုကတိတယ်ကျွန်မ information ဘာမှမရဘူး
လ ုံချုံရေးအရာရေးပေါ်အခြေအနေတစ်ခုအောက်မှာလူသားချင်းစာနာကူညီတဲ့အနေနဲ့ထုတ်ပေးတဲ့ဒီဗီဇာဟာတတိယနိုင်ငံတစ်ခုမှာလာရောက်အခြေချတဲ့ဒုက္ခသည်ခိုးလုံနေထိုင်ခွင့်အစီအစဉ်နဲ့တော့မတူပါဘူး။ယာယီပြောင်းရွှေ့နေထိုင်တဲ့သဘောသာဖြစ်တာမို့အမြဲတမ်းနေထိုင်ခွင့်နဲ့တရားဝင်အလုပ်လုပ်ခွင့်မရတာကြောင့်လေဒီဗီဇာနဲ့လာတဲ့ဒုက္ခသည်တွေဟာနိုင်ငံအသစ်မှာအခက်အခဲပိုးပြီးတော့များတက်ကြပါတယ်။ဒါပေမဲ့ဆရာနာရှင်လက်အောက်ပြည်တွင်းမှာနေထိုင်နေကြတဲ့သူတွေထက်တော့အများကြီးပိုကောင်းတဲ့အခြေအနေပါလို့မမေဘဲသူကပြောပါတ
ယ်။မေဘကကတော့ဒီမှာရောက်တဲ့သူနဲ့ရှင်လို့ရှင်ဘာမှအခက်အခဲဘာမှပြဿနာဟိုအလောက်မရှိဘူးပေါ့နော်။ဒီမှာဆိုရင်အဖက်ခံရမှမကြောက်ရအောင်အသက်ခံရမှမကြောက်ရအောင်ပေါ့နော်။ဟိုမှာကြတော့နေ့စဉ်ရဲ့ဆက်ကျွန်တော်တို့ရရင်ပြီးပြီးနေရတဲ့ဘဲအခြေလားဖမ်းလည်းပဲအခြေတက်မလဲဘဲအခြေရဘုံကြသွားမလဲဆိုတော့စိတ်တွေအမြဲတမ်းဖြစ်နေတယ်ပေါ့နော်။ဒါပေမဲ့လည်းပဲကျမတို့ကဒီတိုက်ပွဲကိုကျမတို့အောင်မရမယ်ဒီမျိုးတော်လည်းကျမတို့စခဲ့တာကျမတို့အောင်မယ်အောင်ရမယ်ဆိုတော့ယုံကြည်ချက်နဲ့ကျမတို့စရတယ်ဆိုတော့ဒီအပေါ်မှာကျမတို့အခက်အခဲတွေရှိတယ်ဘယ်နေရာဘယ်ဒေသပြရောက်လဲပဲရှိနေအောင်မှာပဲပေါ့နော်ဒါပေမဲ့လည်းကျမတို့ဒါကိုစိတ်အားငယ်စိတ်ပြည့်ပြီးတော့ဒါကိုကြောခိုင်းသွားပြီးတော့မှစိတ်လက်လျှော့လိုက်လို့မရဘူးပေါ့နော်ကျမတို့ရဲ့နောက်မျိုးဆက်တွေအတွက်နိုင်ငံတကာနိုင်ငံလုံးအတွက်ပေါ့နော်။ဒါကျမတို့ဆက်ပြီးတိုက်ပွဲဝင်ရအောင်မယ်လို့ကျမတို့မြင်တယ်။ကိုအသက်ရှင်နေသေးတယ်ဆိုတာကခုမှတာဝန်တွေရှိနေသေးတယ်ပေါ့နော်။ကိုလုံနိုင်တဲ့အပိုင်းရှိအောင်မှာပဲကိုလုံလို့ရတာလုံရမယ်ဆိုတဲ့စိတ်ပေါ့နော်ပြန်ပြီးမွေးရတာပေါ့။ဟုတ်ကဲ့
။အခြေအနေမျိုးမျိုးကြောင့်တိုင်းပြည်ကထွက်ခွာခဲ့ရပြီမဲ့လို့ဘယ်နေရာဘယ်ဒေသမှာပဲရောက်နေနေအားလုံးကတော့ကိုယ့်အင်ကိုယ်ကိုပြန်ရင်ကြတဲ့သူတွေပါ။ဒီလိုပြန်နိုင်ဖို့အတွက်မှာတော့မြန်မာနိုင်ငံအတွင်းလက်ရှိကြုံတွေ့နေရတဲ့အကြမ်းဖက်ဖိနှိပ်မှုတွေနဲ့လက်နက်ကိုင်ပြိပခါတွေအများဆုံးအဆုံးသတ်ဖို့လိုအပ်နေတယ်လို့လူသားတိုင်းအတွက်ငြင်းငြိမ်းရေးနဲ့တန်းတူအခြေခံခွင့်ရေးတွေရရှိမှသာဖြစ်နိုင်လိမ့်မယ်ဆိုတာကိုတင်ပြရင်းဒီသတင်းပန်မျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ပြူထွေးပါရှင်
မခင်ပြူတွေတင်ဆက်တဲ့မျိုးသမီးကန္တာဖြစ်ပါတယ်ခင်ဗျာအခုတခါနားဆင်ရမှာကသုတဆုံလင်အမေရိကန်တခွင့်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာလက်နက်ကင်ဆောင်ခွင့်တင်းကျပ်စွာထိန်းချုပ်ဖို့လိုလားနေကြတာအကျဉ်းတောင်တွေကနေလွှင့်တဲ့ရေဒီယိုအစီအစဉ်စတာတွေကိုကိုအောင်ကပြောပြမှာဖြစ်ပါတယ်ဗျာ
ကျေကျေနဲ့ပတ်သက်ပြီးတော့ဥပဒေပြဋ္ဌာန်းမှုတောင်းဆိုရဲဝါရှင်တန်ဒီစီကဆန္ဒဖော်ထုတ်ပွဲအတွင်းတမီးနဲ့အတူချင်းဝီအယ်ဒရစ်လည်းပါဝင်ပါတယ်။သူကအထက်တန်းကျောင်းဆရာမတစ်ဦးဖြစ်ပြီးတော့စိတ်ပန်းဆိုင်ရာကျန်းမာရေးပြဿနာရှိတဲ့ကျောင်းသူကျောင်းသားတွေနဲ့ထိတွေ့ဆက်ဆံနေရသူဆရာဆရာမတွေအတွက်လိုအပ်တာတွေကိုတာဝန်ရှိသူတွေကပံ့ပိုးပေးဖို့လိုလားနေတာပ
ါ။
ကျောင်းရုံစိုးရိမ်နေရပြီးကိုယ့်ကိုအန္တရာယ်ပေးမဲ့စိတ်မူမမှန်တဲ့သူတွေလည်းပါတဲ့။ဘယ်သူမဆိုရက်လက်ချဲမှာတနက်တွေကန်ဆောင်နိုင်အောင်ရောင်းချပေးနေတဲ့စနစ်ဖြစ်နေပါတယ်။လက်နက်ကင်ဆောင်နိုင်တဲ့အခွင့်အရေးအားလုံးမှာရှိရဲလို့ဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတာဟာဒီသဘောမျိုးမဟုတ်ပါဘူး
။ဇွန်လ10ရက်နေ့ကဒီမိုကရက်တစ်ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာတနက်ထိန်းချုပ်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်းကိုမဲပေးအတည်ပြုခဲ့ကြပေမဲ့အထက်လွှတ်တော်ကအတည်ပြုပေးဖို့တော့သိမ့်မလွယ်ပါဘူး။ Republican တွေကဒီလိုထိန်းချုပ်ဖို့ဆောင်ရွက်တာဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်နဲ့ဖြစ်တဲ့လူတိုင်းတနက်ကင်ဆောင်ခွင့်ရှိတယ်ဆိုတာကိုချိုးဖောက်ရရောက်တယ်လို့ရှုမြင်ကြတာပါ။Maryland ပြည်နယ်က Graham Nixon ကလက်နက်တွေမကန်ရဘူးလို့ဘယ်သူကမှပြောနေတာမဟုတ်ကြောင်းသူကပြောပါတယ
်။ No one saying take all the guns.
တနက်တန်ဒီအားလုံးကိုတင်းပြရမယ်လို့ဘယ်သူကမှတောင်းဆိုနေတာမဟုတ်ပါဘူး။ကျွန်တော်လည်းအဲ့လိုလုပ်ဖို့မလိုဘူးထင်ပါတယ်။ England တို့ Australia တို့လိုရောမဖြစ်နိုင်ဘူးလားစဉ်းစားမိပါတယ်။ရောင်းချနိုင်တဲ့တနက်အမျိုးအစားကိုကတ်တတ်တင်ပါလေ။ကြီးအများကြီးဆန့်တဲ့ကြီးကပြစ်လိုက်ရင်ခန္ဓာကိုယ်အိုးစားကွဲမဲ့တင်တဲ့မျိုးဒါမျိုးကိုတော့မရောချတင်ပါဘူး
2018ခုနှစ်က Parkland အထက်တန်းကျောင်းပစ်ခတ်မှုမှာကွယ်လွန်ခဲ့တဲ့အသက်18နှစ်အရွယ်ဟွာကင်းရဲ့မိခင် Patricia Oliver ကတော့ကိုယ့်ရဲ့အခွင့်အရေးအတိုင်းတောင်းဆိုကြဖို့အားလုံးကိုတိုက်တွန်းပါတယ
် Yo quiero que le exijan a sus
ခရိုင်ပြည်နယ်ပြည်အောင်စုအစဉ်စစ်နေရာတိုင်းကိုဥပဒေတည်ပြုပေးဖို့အားလုံးအနေနဲ့ဝိုင်းဝန်းတောင်းဆိုစီကြပါလေအာနာပိုင်းတွေဟာဒီကိစ္စကိုပေါ်ပေါ်ဆက်ဆက်ပဲထင်နေကြပါလေဆယ်စုနှစ်တွေလွန်ခဲ့တဲ့နှစ်တွေအတော်ကြာကလေးကဒါမျိုးလုပ်ဖို့လုံးနေရပါကုတော်မသေးမလားရှင်မလားမသိတာကြောင့်တည့်ရပြီးတည့်ရဒီတိုင်းဆက်ပြီးတော့မဆောက်နိုင်တော့ပါဘူး
မရိကန်ပြည်ထောင်စုမှာတနက်နေ့ပြစ်ခတ်တပ်ဖြတ်မှုတွေဟာနေ့စဉ်ဆိုးသလိုဖြစ်ပွားနေတာကြောင့်ကုသသမီးမိဘမိတ်ဆွေပေါင်းသင်းတွေဆုံးရှုံးရသူတွေဖို့တနက်ကန်ဆောင်ခွင့်ဒိတ်ကျော်ရေးတင်းတင်းကြပ်ကြပ်ဆောင်ရွက်ဖို့လိုလားနေတာပါတနက်သမားတွေဟာမူလာရန်ကြောင်းမှမချမ်းပြစ်ခတ်ဖို့ဝန်မလေးဦးဆိုတာကိုကလေး၁၉ဦးနဲ့ဆရာမ၂ဦးသေဆုံးခဲ့တဲ့ Texas ပြည်နယ် Uvalde မြို့ဖြစ်ရက်ကတက်တည်ပြနေပါတယ်မကြသေးခင်ကတော့ဝါရှင်တန်ကအမျိုးသားရင်ပြည်မှာအကြမ်းဖက်ပစ်ခတ်ခံရလို့တည်ဆုံသွားသူတွေအတွက်အောက်မေ့ပွဲအထိမ်းမဲ့ပွဲလုပ်ခဲ့ပါတယ် Angel Solis က
Anyways too sad right like everything
စိတ်မကောင်းစရာတွေဗျာကလေးတွေဟာကျွန်တော်တို့အနာဂတ်ပါလို့ပြောနေတဲ့တစ်ချိန်တည်းမှာပဲသူတို့တွေကယာနဲ့ချီဟာဘာအနာဂတ်မှမရှိရှာတော့ပါဘူး
ဒီထိမ့်မဲ့ပွဲမှာအောက်မေ့ပွဲပန်းစည်းလေးတွေကိုလူပေါင်း 4,000 လောက်ကစိုက်ထိုးခဲ့တယ်လို့ March for Our Lives အဖွဲ့ကပြောပါတယ်။တနက်ကင်ဆောင်ခွင့်ထိတ်ကြွေးတောင်းဆိုလှူရှားတဲ့ Washington ကြောက်တိုင်နားမှာပန်းစည်းလေးတွေချခဲ့တာပါ Florida ပြည်နယ် Parkland ထက်တန်းကျောင်းပစ်ကတ်မှုအပြီးမှာဒီအဖွဲ့ကိုဖွဲ့စည်းခဲ့တာပါခင်ဗျာ American ပြည်အောင်စုမှာမုံတရားခြေခံတက်ခတ်မှုတွေဖြစ်ပွားနေတာကြောင့်စိတ်မကောင်းဖြစ်မိကြောင်းပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားသူဆာနိုနာကလီတန်ကပြောပါရယ်ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းဂျူနီယာနဲ့အတူလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ကလီတန်ကအသက်တွေတည်ဆုံးနေတာကိုရှောင်ရှားနိုင်အောင်ဆောင်ရွက်ကြဖို့လည်းလိုလားနေတာပါလူမှုတိုင်းဝိုင်းနေကြတဲ့မြက်စွာအတူရှင်တွဲနေထိုင်နေအောင်ဆာနိုနာကလီတန်ကသူ့ဘဝတခြားလုံးဆောင်ရွက်လာခဲ့တာပါအမုံတရားဆွဲကင်ပြီးလူများပြားတည်ဆုံအောင်တိုက်ခိုက်မှုတွေမကြာခဏဆိုသလိုဖြစ်နေတာတွေကိုလည်းသူကလက်မခံနိုင်ဖြစ်နေပါတယ်ဒါအပြင်လူမျိုးရေးအခြေခံပြည်ပခါတွေဖြစ်ပွားနေတာကိုလည်းသူကထောက်ပြပါတယ
်လူမျိုးရေးအခြေခံပြဿနာတွေဒီလောက်ဖြစ်နေတာတကယ်ကိုမိုင်းမဲမှုပါဒီတိုင်းပြည်မှာဘယ်သူကတော့ဘယ်လိုပုံစံနဲ့ရောက်လာလဲအခြေချနေထိုင်လာကြတယ်ဆိုတာမျိုးဘယ်သူမှမအဲ့လိုပြောခွင့်မရှိပါဘူး
ဒေါက်တာမာတင်လူသာကင်းနဲ့သူ့ရဲ့ဇနီးတို့က Mrs. Clayton နဲ့သူ့ရဲ့ပထမအိမ်တောင် Jet Magazine Editor Edward Clayton တို့ကိုပြည်သူ့ခွင့်လှူရှာမှုတွေမှာပါဝင်ဖို့စီရင်ခဲ့တာပါမစ္စကင်ဦးဆောင်ခဲ့တဲ့ Atlanta အခြေစိုက်ပြည်သူ့ခွင့်ရေးလှူရှာမှုအဖွဲ့ SCLC အဖွဲ့အတွက်ရမုံငွေရှာပေးဖို့နဲ့အဖွဲ့အစည်းမှာတက်တက်ကြွကြွပါဝင်ဖို့လဲတာဝန်ပေးခဲ့ပါတယ်။အဖမ်းခံရသူတွေအတွက်အာမခံကြီးအသားရောင်ခွဲခြားဆက်ဆံနဲ့ Atlanta ဆေးရုံကိုကန့်ကွက်တောင်းဆိုဖို့အတွက်ရောငွေလှူဒန်းဖို့ Mrs. Clayton ဟာသူ့ရဲ့ထင်ပေါ်ကြော်ကြားလူတီများတဲ့မိတ်ဆွေတွေကိုတိုက်တွန်းခဲ့ပါတယ်။ပြည်သူ့ခွင့်တောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ Clayton ဟာအမေရိကမှာလက်ရှိပြစ်ပျက်နေတဲ့တနက်ပစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့ Martin Luther King ရဲ့လမ်းညွှန်မှုတွေကိုပြန်ပြောင်းအောင်မြင်ကြောင်းအခုလိုပြောပါရစေ
။ It seems like my mind always goes back to Martin Luther King ဘာတွေများပြောခဲ့လဲဆိုတာကျွန်မခေါင်းနဲ့အမြဲရောက်လာလေးရှိပါတယ်။ခုချိန်များသူသာတက်ရှိထင်ရှားရှိနေအောင်မယ်ဆိုရင်သူဘလို့စဉ်းစားခဲ့လဲဘာတွေများစဉ်းစားခဲ့လိမ့်မလဲဆိုတာပါ။တရားနဲ့တရားမြစ်တာထားဖို့ပြောခဲ့တယ်လို့အဲ့လိုမလုံနိုင်စရာအကြောင်းဘာမှမရှိဘူးလို့လည်းသူကအမြဲပြောနေရှိပါတယ်
။ Clayton ဟာနောက်ပိုင်းမှာ American တောင်ပိုင်းရဲ့ပထမဆုံး TV အစီအစဉ်ကျင်ညာသူလူမဲအမျိုးသမီးလည်းဖြစ်လာပါတယ်။လူတစ်ယောက်နဲ့တစ်ယောက်လေးစားသမှုနဲ့ဆက်ဆံကြရင်အသားအရောင်မတူတာပြဿနာကြီးတစ်ရပ်ဖြစ်လာမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာ Colorado ပြည်နယ်ကအမျိုးသမီးအချင်းထောင်ထဲမှာ Radio အစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပ
ါ Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
Colorado အချင်းထောင် Radio ဟာအမေရိကမှာ Colorado ပြည်နယ်အတွင်းစတင်အတန်လွှင့်တဲ့ပထမဆုံး Radio ဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီ Radio အစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်း Phone Application ကနေတဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez လေးစာရေဒီယိုအစီအစဉ်အတွက်တပတ်ကို나ရီ90အလုတ်လုတ်ပါတယ
် I can't wait to မနက်စောကြီးကလေးကအလုတ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
ရေဒီယိုအစီအစဉ်မှာသတင်းတေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမြန်မြန်တဲ့ Behind the Mic အစီအစဉ်လည်းပါဝင်ပါတယ်တွေ့ဆုံမြန်မြန်တဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်
That I chose my addiction over my kids.
ကလေးတွေကိုဘီးမဆိုင်တော့ပဲမူရစေးကိုသာရွေးမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လေကို့အပေါ်ခွင့်လွတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါတယ်။ Radio အစီအစဉ်မှုတစ်ဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တက်ကြတယ်လို့ဆိုပါရယ်။ဒါကြောင့်ရေဒီယိုစီစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးဖြစ်တယ်လို့ပြောပါရယ်။
We are trying to create a
new Taiwan name ပြန်ပြီးဝင်ဆက်ပါဝင်လာနိုင်အောင်စူးစမ်းဆောင်ရွက်နေကြတာပါ
Video အစီအစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech သို့ Media အကြံပေး Ryan Konaru ပါအချင်းထောင်တွင်နဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်လာလို့ဆိုပါတယ်
You know over 90% of Colorado
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါသူတို့ဒီမှာရှိနေ gain အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
ထောင်စင်းနဲ့ကြခံနေရတဲ့အစီအစဉ်မူအမ်ဘာပီယက်စာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါဟိုရုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုအခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ
အခုတခါနားဆင်ရမှာကတော့ဒီသိပ္ပံတဲ့နည်းပညာကဏ္ဍမှာမြေရှားတတုအကြောင်းနဲ့ပတ်သက်ပြီးပြောပြထားပါတယ်ဒေါခင်မျိုးသက်တင်ဆက်ထားတာပါခင်ဗျာ
အကတနည်းပညာနဲ့ခင်မင်ပစ္စည်းကရိယာတွေမှာမရှိမဖြစ်လိုအပ်တဲ့မြေရှားတတုအကြောင်းဓာတ်တုရှာဖွေရင်းနဲ့တူဖော်ရင်ဘူမိပညာရှင်ဦးဆောင်အောင်ကိုမြင်မြန်ပြီးသင်ပြပေးမှာပါ
ဆရာဦးဆောင်အောင်အခုပေါ့နော်ဒီ rare earth mineral ဆိုသူခေါ်ကြပါတယ်အဲ့ဒီဒီ mineral ဟာမြေရှားတတုပေါ့နော်မြေရှားတတုဟာတကယ်ပဲကမ္ဘာပေါ်မှာကမ္ဘာမြေကြီးပေါ်မှာရှားပါလို့မြေရှားတတုလို့ခေါ်တာပါလားဆရာ
ဟုတ်ကဲ့ဒီမြေရှားတော့တကယ်တော့ကမ္ဘာအပေါ်ခွန်လောတဲမှာမရှားပါဘူးကမ္ဘာအပေါ်ခွန်လောတဲမှာဟိုတွေးရများဒွါစင်နဲ့တွေးရနဲ့ဒွါစင်ဆိုပြီးနှမျိုးခွဲတဲမှာဒီမြေရှားတွေးရများဒွါစင်ထဲမှာတော့ပါနေသေးတယ်ဥမာတွေးရများဒွါစင်88မျိုးရှိတဲမှာဒီဆယ်လူရမြေရှားတစ်မျိုးကနဘာနဲ့ဆန်ကချိတာပေါ့နော်အဲ့တော့ဒါတော့ဆယ်လူဒါကြောင့်လဲဆယ်လူရံဟိုနေရကဘာနေရတော်တော်များများမှာတွေ့ရှိနေရတာဖြစ်တယ
်ဟုတ်ဆက်ဒါဆိုဘာဖြစ်လို့သူတို့မြေရှားလို့ခေါ်တာမလဲဆ
က်သူတို့မြေရှားလို့ခေါ်တာတော့သူကသူတစ်ခုတည်းသီးသာမတွေ့ရဘဲနဲ့တခြားဟာတွေနဲ့တခြားမင်းတွေနဲ့တွေ့ပြီးတွေ့ရတာတွေ့ရတော့သူ့ကိုခွဲထုတ်ဖို့တွေ့ကိုခွဲရတာခဲတာပေါ့ဖဲရတဲ့ခဲတော့ဇေးခွဲရတဲ့ဇေးတဲ့ကြီးမားတယ်ကြီးမားတဲ့တရားသူကအဲ့တရားကိုလိုပဲဒီ walkable mind တကူမြေရှား walkable mind တကူမြေရှားထောက်လို့ဟိုမြပြတဲ့ဟိုတန်ချိန်ရှိတဲ့ mind တကူတွေးဖို့ကဟိုခဲရင်းတာပေါ့ဒီရောက်တဲ့ဒီမြေရှား mind တွေကကဘာမှာတခြားဓာတု mind တွေနဲ့ဆိုင်တွေးရတာနည်းနေတာဖြစ်တယ်1900ကုန်ခံတိတော့ပေါ့ဟိုကနေတော့ဒီဟို mind တဲ့တရားကသူအရင်မတွေးဖို့တဲ့ဓာတုပါတဲ့ကြောင်းတစ်မျိုးကိုတွေးလိုက်တာဒါရှားရတယ်ဆိုပြီးတော့သူကရှားလို့ပြေးလိုက်တာဒီကနေပြီးရအစားတွင်ပြီးခေါ်လာကြတာပဲ
အဲဒီလိုမျိုးဒီမြေရှားဓာတုတွေပေါ့နော်အဖိုးတန်တဲ့မြေရှားဓာတုတွေမြန်မာနိုင်ငံမှာရှိပါသလားဆရာဘယ်နေရာတွေမှာတွေ့ရမှာမလဲ
ဟိုမှာဟုတ်ကဲ့ရှိပါတယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံမှာဒီကချင်းပြည်နယ်ချီဘူမျိုးနယ်တောင်ဝန်ဒေသမှာအရှိတယ်အများကြီးပဲရှိတယ်။ပြီးရင်ဒီခုထောက်လုံးနေတာပဲ။ဘလောက်တိများဆိုတော့ဒီ1020မြေရှားထောက်လုံးတဲ့တန်ချေရောက်ဆိုရင်သူက China first war US are second ကျွန်တော်တို့မြန်မာပန်ဝါတတိယလိုက်ပါတယ်။ဒါအသေးသေးပြတာပဲလေ။ကျွန်တော်တို့ဒီပန်ဝါဒေသမှာမြေရှားတွေ့ရတာမနေဘူးဆိုတာတဲ့တိပြတာ။တတိယတော့ချိရဲဆိုတော
့ဟုတ်ကဲ့ဒါမဲ့မြန်မာနိုင်ငံမှာဒီတတုတူဖို့ရေးမှာဟိုထိလို့ရှင်မြေရှားတတုကိုဟိုအစိုးရနဲ့ UCP တူးနေတာမတွေ့ရပါဘူးဆရာဆိုတော့ဒီမြေရှားတတုเนาะမြန်မာနိုင်ငံမှာဘယ်လိုနေရာတွေမှာဘယ်လိုပုံစံနဲ့တူးနေကြပါလဲဆရာ
အဓိကတော့ဒီကချင်းပြည်နယ်မှာပဲတူးကြတာပဲကချင်းပြည်နယ်မှာအခုကတော့ပန်းပေါ်မှာတူးတော့အစိုးရကတော့တော်ဝင်တူးရလို့မကြားမိပါဘူး
ဟုတ်ကဲ့ပါဒီမြေရှားတတုဟာဘလူကြောက်တင်နဲ့တွဲပြီးတော့ဖြစ်နေလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဆင
်အဲဘောဘောကအဓိကတွေ့ရတဲ့စီးပွားရေးထလို့ရတဲ့မြေရှားတတုတိုင်းတွေအဓိက၄မျိုးဟိုခွဲထားတာတွေ့ရတယ်ဒီ၄မျိုးကတော့သူကကာဘိုနေတိုက်အက်ဆိုဆီယေတ်ဒီပိုဇစ်ရယ်အယ်ကလင်းအီဂနီယပ်စ်ဘလော့ခ်အက်ဆိုဆီယေတ်ဒီပိုဇစ်ရယ်နောက်တစ်ခါဟိုပလေးဇာဒီပိုဇစ်ရယ် နောက်တစ်ခုကလွယ်စုကျွယ်ဒီပေါ်စီရဲ့ဒီလေးမျိုးဒီလေးမျိုးထဲမှာအများဆုံးတွေ့ရတယ
်။အဲ့လေးမျိုးနည်းနည်းရှင်းပြပေးပါဆရာ
။အဲဒီတော့ဟိုကာဗွန်နီတိုက်အဆိုဆီရဲ့ဒီပေါ်စီကတော့တော်ကြာပြောလို့ပဲကာဗွန်နီတိုက်ကြောင်းအမျိုးအစားနဲ့တွဲဖယ်ပြီးရင်ဖြစ်လာတဲ့တတူတိုင်းမျိုးပေါ့။ဒုတိယအဲကာလင်းအင်ဂလစ်ရော့အဆိုဆီဒီပေါ်စီကတော့ဟိုအဲကာလင်းကျွယ်ပါတဲ့မိတဲ့ကြောင်းတွေနဲ့တွဲဖယ်ပြီးရင်ဖြစ်ပေါ်လာတဲ့တတူတိုင်းမျိုးအထူးတစ်ဖြစ်သူကအထူးတစ်ဖြစ်သူက Netflix ဆိုင်တိုင်း Netflix ဆိုင်တိုင်းရဲ့ Alkaline Granite ရဲ့ Pegmatite ကြောင့်တည်းမှာအများဆုံးပဲတွေ့ရတာအဲ now placer deposit မှာသူကနမျိုးထားပြီးခွဲထားတယ် Marine placer ရဲ့ Alluvial ရဲ့ placer ပေါ့နော် placer deposit တော့ဘယ်မှာလို့ပြန်ရတော့ရေဆောင်တိုက်ပေါ့သူ marine placer နဲ့ alluvial placer ဆိုပြီးခွဲထားတယ်။နောက်တစ်ခါ residual deposit သူတော့ drain ဆိုတာ။လက်ဒီ residual deposit တဲ့နေမျိုးပဲခွဲထားတယ်။ lateral deposit နဲ့ clay deposit ဆိုပြီးခွဲထားတယ်။အဲဒီလေးမျိုးမှာအများဆုံးစီးပွားပြေထုံးနေတဲ့ mine တွေမျိုးဆိုရင်ဒီလူမျိုးဒီလေးမျိုးထဲမှာတွေ့ရတာများတယ
်။ဟုတ်ကဲ့ပါဆရာ။မြန်မာနိုင်ငံမှာတွေ့ရတဲ့အမျိုးအစားပါပါလဲဆရာ။
မြန်မာမှာခုကာလာမှာတွေ့တာကတော့ဒီအဲကာလင်းဂရနိုက်လိုတိုက်ပြုံးထဲမှာဟိုတွေ့နေရတာပ
ေါ့အဲကာလီဓာတ်ကျွဲဝတဲ့မိတ
ဲ့ကြောင့်ဟုတ်ကဲ့ဟိုဒီအဲကာလီကျွဲဝတဲ့ဂရနိုက်မိတဲ့ကြောင့်မျိုးနဲ့တွေ့ဖက်ပြီးတွေ့ရတယ်ဒါတော့အပလိုင်းမလီပေါ့ပရင်တိုင်ပေါ့အဲကာလီကျွဲတဲ့မိတဲ့ကြောင့်နဲ့တွေ့ရတဲ့တတူဆိုင်ရတော့ဟိုမြေအောက်မှာသူကတော့ပရင်တိုင်ပေါ့ဒီပေါ်မှာဒီ weather link နဲ့ဖြစ်လာတဲ့ residual deposit တွေတဲ့ဒီ weather link ဒီ granite weather link ဖြစ်ပြီး electrolyte တွေဖြစ်လာတော့ electrolyte လို clay လို့ထည့်တော့ alkaline ကျွဲဆိုတော့ clay deposit တွေဖြစ်မယ်ဒီ granite မှာ iron နဲ့ iron ဟောဖြစ်ရင်လည်းသူက electrolyte deposit ဖြစ်မှာပေါ့
ကဝန်ကြောက်ပေါ့နော်ဆရာကဝန်ကြောက
်ဟုတ်ကဲ့ electrolyte ကတော့ကဝန်ကြောက်ပေါ့ဟုတ်ကလေးရတော့မြေဈေးကြောင့်မြေဈေးပေါ့မြေဈေးမျိုးစားတိုင်းနဲ့တွေ့တာ
ဘူမိပညာရှင်ဦးစောင်းအောင်ကပြောပြခဲ့တာပါပထမဆုံးမြေရှားတတ်တူအဖြစ်အနှစ်အောင်ထူးခြားတဲ့တွင်းထွက်တစ်မျိုး Edelweiss ကို1989ခုနှစ်ကဆွီဒင်စစ်တပ်ကအပျော်ရန်ဘူမိဓာတ်ရုပ်ပညာရှင်ဘိုဂျီကာအက်ဆယ်အရီနီယပ်ကဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့နီး Edelweiss မျိုးကလေးနာကကြောင်မိုင်းငယ်တစ်ခုမှတွေ့ခဲ့တာပါမြေရှားတက်တူကိုမြန်မာနိုင်ငံမှာတူပေါ်နေတာနဲ့ပတ်သက်ပြီးဆက်ပြီးတင်ပြပေးမှာပါ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ။
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။ VOR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဤသချင်းတောင်းညင်နဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ယူကရိန်းကိုဥရောပသမဂ္ဂ EU တဖွဲ့ထဲမှာပထမအဆင့်အဖွဲ့ဝင်လောင်းအဖြစ်ဥရောပကောင်စီကအကြံပြုခဲ့တဲ့အတွက်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီဝန်တာအားရဖြစ်နေချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ကရောအနောက်နိုင်ငံတွေကိုဝေဖန်ပစ်တင်ပြီးရုရှားအပေါ်ချမှတ်ထားတဲ့တံခွက်ပိတ်ဆို့မှုကမိုက်မဲတဲ့လောက်ရဖြစ်တယ်လို့ပြောပါရယ်။ယူကရိန်းအနေနဲ့ EU အဖွဲ့ဝင်ဖြစ်လာရင်လည်းသူ့အတွက်ပြဿနာမရှိဘူးလို့လည်းသမ္မတပူတင်ကပြောပါရယ်။အနောက်နိုင်ငံတွေဟာမှောက်မာတဲ့ကိုလိုနီတွေဖြစ်တယ်လို့လည်းစိန့်စ်ပီတာစဘတ်မြို့မှာတောက်ကြနေကကျင်းပတဲ့စီးပွားရေးဖိုရမ်မှာသမ္မတပူတင်ကဆွဆွဲပြောဆိုသွားတယ်လို့အနောက်နိုင်ငံကရုရှားကိုတံခါပိတ်ဆို့ပြီးတော့ချေမုန်းဖို့ကြိုးစားနေကြတယ်လို့လည်းပြောပါရယ်။ရုရှားသတင်းစာဆရာတဦးလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးလည်းဖြစ်တဲ့ဒီမီထရီမူရာတော့ဖ်ကယူကရိန်းဒုက္ခသည်တွေကိုကူညီနိုင်ဖို့သူပိုင်ဆိုင်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုကိုလေးလံတင်ရောင်းချမှာပါ။မူတာတော့ဖ်ဟာရုရှားအစိုးရကိုဝေဖန်ရေးသားလည်းရှိတဲ့နိုဗာယာဂဇက်တာသတင်းစာရဲ့ဝိုင်းရင်အက်ဒီတာချုပ်လည်းဖြစ်ပါရယ်။နိုဗာယာသတင်းစာကိုတော့အရင်ဆိုဗျက်သမရဟောင်းလေးဖြစ်တဲ့မီခဲလ်ကိုဗာချော့ရဲ့နိုဘယ်ငြိမ်းချမ်းရေးဆုကျေးငွေတွေနဲ့1993ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ဥဒုယာရီပြောင်းလဲဖို့ပြောင်းမှုတိုက်ဖျက်ရေးနဲ့စွန့်အင်ကဏ္ဍလုံခြုံစိတ်ချမှုရှိရတဲ့အတွက်တရုတ်နဲ့အခြားစီးပွားရေးအင်အားကြီးနိုင်ငံတွေကနှစ်ဆတိုးလုတ်ကန်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။ရုရှားကသူ့အိမ်နေချင်းရုရှားကိုတွားပြီးတော့ကျူးကျော်နေတဲ့အချိန်မှာကမ္ဘာစွမ်းအင်ကဏ္ဍမှာအကျအတည်းဆိုင်နေတဲ့အတွက်လုံခြုံစိတ်ချပြီးတော့ရေရှည်တည်မြဲတဲ့စွမ်းမျိုးရအောင်တိုးပြီးဆောင်ရွက်ဖို့လဲလိုတယ်လို့တိုက်တွန်းသွားပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာပါ။ ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအယ်ထေယပ်တို့ဖြစ်ကြပါတယ်။စနေနေ့မနေ့ခင်း VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.